Welcome to the Voice of America in Burmese.
Mingla nya cha ma shin 2022 khu ne February la shi ye tanin lan ni nya be VOA a si sin ni go American ti dang su myo ro Washington DC ga ni dai yai thau nen pe ni ba de line do meter 1925 30 ne line lat meter 190 ro ga ni phan yu na sin nai ma de chama mya ta sin aw ma shin မြန်မာနိုင်ငံမှာအရက်သားအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့လူရက်ကိုဆန့်ကျင်တဲ့ပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနေတာဒီကနေ့မှ3ရက်မြောက်ရှိနေပါပြီ
။မတရားသိမ်းပိုက်ထားတဲ့ဒီစစ်အာဏာရှင်ကိုအလိုမရှိဘူး။ဒီစစ်အာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာကျွန်တဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်။အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူး။ကိုကြိုက်တာက
နေရာအနက်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူဒန်းစားအလွှာဆုံးပြည်သူတွေတိတ်နဲ့ချီပြီးတော့ပါဝင်ကြပါတယ်။တိုင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်တောင်ချီပြီးတော့ဆန္ဒပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတော့တည်င်းတပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်။အခုလိုမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတည်င်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ရန်ကုန်နေပြည်တော်မန္တလေး၊စကိုင်း၊မုံရွာ၊တောင်ကြီး၊ပသိမ်၊တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေ၊အင်ဂျင်နီယာတွေ၊ရှေ့နေတွေ၊ကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်။သိမ်းတဲ့ချီရှိတဲ့ဆန္ဒပြသူတွေကဆရာနာရှင်စနစ်အလိုမရှိဒီမိုကရေစီရရှိရေးဒေါအောင်ဆန်းစုကြည်နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးအဓိကတောင်းဆိုကြပါတယ်။နေရာအနှံ့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူဒန်းစားအလွှာဆုံးကပြည်သူတိမ့်ချီပါဝင်ကြပါတယ်။အထူးသဖြင့်လူငယ်တွေတက်တက်ကြွကြွပါဝင်ဆန္ဒပြကြတာမြင်ရပါတယ်။ရန်ကုန်မြို့မှာဆန္ဒပြတဲ့အင်ဂျင်နီယာတွေကတယောက်ကသူတို့ဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုအခုလိုပြောပါတယ်
။ဒီဆရာနာရှင်စနစ်ဆိုရကျွန်တော်နောက်ထပ်မျိုးဆက်အစ်စ်ကိုဘယ်တော့မှလက်စမကမ်းတော့ဘူးကျွန်တော်တို့လက်ထက်မှာပဲအမြင့်ပြတ်ချိန်မုံသွားမှာပါပြီးတော့ဒီကျွန်တော်တို့ဒီတင်သားရေးလူငယ်တွေအောင်ဆိုရင်အခုချိန်မှာအာဆီယံမှာလည်းနောက်ကျကမ္ဘာလည်းမှာလည်းအမြဲတမ်းမျက်နှာငယ်နေရတယ်အဲ့ခါကျတော့ဒါတွေကိုကျွန်တော်တို့မျိုးဆက်သစ်လုံးဝနောက်ထပ်မျိုးဆက်လာမယ့်မျိုးဆက်သစ်ကိုလည်းကျွန်တော်တို့လုံးဝပြီးလက်စမကမ်းတော့ဘူ
းချီတက်ဆန္ဒပြသူအမျိုးသမီးကြီးတယောက်ကလည်းသူဆန္ဒပြရတဲ့အကြောင်းကိုအခုလိုပြောပါတယ
်ဆရာနာရှင်ကိုလုံးဝအလုံးမရှိပါဘူးဆရာနာရှင်ကိုဘယ်တော့မှလည်းအလုံးမရှိခဲ့ပါဘူးဘယ်သူအမှလည်းပဲမလုံလောက်ပါဘူးပြီးသူတရားလုံးနေတယ်ရရဲ့ဝင်းဝင်းဆရာပြောတင်ပါတယ်
ဒီနေ့ဆန္ဒပြပွဲတော်တော်များများငြင်းငြင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့အကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အရသာအစိုးရကောင်းဆောင်တွေကိုလွန်ခဲ့တဲ့သတင်းတစ်ပတ် February 1ရက်နေ့ကဖမ်းဆီးပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာမချေနှက်ကြတဲ့အတွက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတာဒီကနေ့3ရက်မြောက်နေ့ဖြစ်ပါတယ်။ဒီနေ့ February 10ရက်နေ့မှာအစိုးရဝန်ထမ်းတွေအားလုံးအလုံးမဆင်းကြပဲအထွေထွေသပိတ်မှောက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဆော်ဩခဲ့ပါတယ်။ဆရာနာသိမ့်မှုအပေါ်ပြည်သူတွေအားလုံးငြိမ်းချမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအားပေးအသိအမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။ November ရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမရောကောင်းဆောင်တချို့အာနာသိမ့်ခဲ့တာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့စန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြစ်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရပ်ဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေချိန်မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတဲ့မြို့နယ်အုပ်ချုပ်ရေးမှုတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည၈နာရီကနေမနက်၄နာရီအထိမထွက်ရလို့တားမြစ်ထားပါတယ်အများပြည်သူလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးထိခိုက်အောင်လူတချို့ကစိုးရိမ်စရာအပြုမှုတွေလုပ်နေတယ်လို့ဆိုပြီးစူဝေးခြင်းဟော်ပြောခြင်းစီတန်းလှည့်လည်ခြင်းလှုံ့ဆော်ဆန္ဒပြဖျက်ဆီးရုံးရင်းဆန်ခါမှုတွေမလုပ်ဖို့လဲအဲ့ဒီအမိန့်တွေမှာတားမြစ်ထားပါတယ်လူ၅ယောက်ထက်ပိုမဆူရလို့လဲတားမြစ်ထားပါတယ်မြန်မာနိုင်ငံမှာဒီနေ့နိုင်ငံတော်ဝန်ဆရာနာသိမ့်ဖို့စန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လို့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့လည်းရန်ကုန်မြို့မှာရှိခဲ့ပါတယ်နိုင်ငံတော်အလံတွေလွှင့်ထားတဲ့ကားတွေနဲ့လှည့်လည်ဆန္ဒပြတာလမ်းဘေးကနေဖြတ်သွားတဲ့ကားတွေကိုတောင်းဆိုဆန္ဒပြတာတွေလုပ်ကြပါတယ်ပ ပြည်သူတက်မတော်ဒုတက်မတော်ဗုဒ္ဓဘာသာဒုတက်မတော်ဆိုတာမျိုးတွေကိုလည်းအော်ဟစ်ကြွေးကြော်ကြပါလေ။အစိုးရပိုင်း MRTV ရုပ်သံကလည်းဒီနေ့ညနေပိုင်းတုန်းကပြည်သူတို့ပန်ကြားချက်ဆိုပြီးတော့ထုတ်လွှင့်ပါတယ်။ဘသူကပန်ကြားတာလဲဆိုတာအတိအကျမပါတဲ့ပန်ကြားချက်မှာဒီမိုကရေစီကျင့်စဉ်အရလူတိုင်းမှလွတ်လပ်မှုဟာတခြားသူကိုမထိပါစေရ။ကိုနဲ့သဘောထားအယူအဆမတူသူတွေကိုကွဲလွဲခွင့်ပေးရမယ်။မထိပါရမတားဆီးရလို့ဆိုပါတယ်။ဒီမိုကရေစီလူ့အခွင့်အရေးအကြောင်းမျိုးမျိုးပြပြီးတော့တခြားသူတွေကိုအုပ်စုဖွဲ့အတင်းအကျပ်ပြုတာနှောက်ယှက်ချင်းချောက်တာတဲ့အထိဥပဒေချိုးဖောက်မှုတွေရှိနေတယ်လို့အဲ့ဒီပန်ကြားချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြမှုတွေမှာပြည်သူအများအများပါဝင်ပြီးအများအပြားငြင်းငြင်းချမ်းချမ်းရှိတာမို့အုပ်စုဖွဲ့အတင်းအကျပ်ပြုနှောက်ယှက်ချင်းချောက်တာအထိဥပဒေချုပ်ပါမှုရှိတယ်လို့ဆိုတဲ့အပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။တချို့လေးလာဆောင်ကြည့်သူတွေကတော့ဆန္ဒပြမှုတွေကိုဖြိုခွင်းဖို့အကြောင်းပြတာဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်။ကွဲလွဲခွင့်ကိုအကြောင်းပြပြီးလူမျိုးရေးဘာသာရေးအတုံးချတဲ့အထီးကရုံးတွေဖြစ်အောင်လှုပ်လာနိုင်တယ်လို့တတိပေးနေကြပါတယ်။မြန်မာနိုင်ငံမှာပြည်သူစံတာနဲ့မဆန့်ကျင်တဲ့အစိုးရတရက်အမြန်ဆုံးပေါ်ပေါက်လာရတဲ့အတွက်ငြိမ်းချမ်းတဲ့နီလန်းဓမ္မနဲ့ညီတဲ့နီလန်းတွေနဲ့ဆောင်ရွက်ကြဖို့တည်တကူကပဗုဒ္ဓတက္ကသိုလ်ကြီးများကတန်ကာတော်တွေကအလေးအနက်တိုက်တွန်းလိုက်ပါတယ်။တည်တကူကပဗုဒ္ဓတက္ကသိုလ်ကြီးများရဲ့သဘောထားထုတ်ပြန်ချက်ဆိုပြီးတော့ဒီနေ့ February 6ရက်နေ့နေ့စွဲနဲ့တည်တကူဆရာတော်နဲ့တည်တကူသတင်းများ Facebook စာမျက်နှာမှာကြေညာချက်ကိုဖော်ပြထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးကိစ္စရပ်တွေဟာဓမ္မလမ်းကြောင်းကနေသွေဖယ်ပြီးအဓမ္မလမ်းကြောင်းကနေရှောက်လှမ်းနေတယ်လို့ယူဆတဲ့အတွက်ယဟန်ရှင်လူနဲ့တိုင်းသူပြည်သားတွေစိတ်မချမ်းမသာဖြစ်နေကြကြောင်းခုလိုတိုင်းသူပြည်သားတွေစိတ်မချမ်းမမြေ့ဖြစ်မဲ့ဘလို့ဆောင်ရွက်မှုမျိုးကိုမဆိုတည်တကူကဘာဗုဒ္ဓတက္ကသိုလ်ကြီးများရှိတန်ဃာတော်တွေကလက်ခံသဘောတူမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ငြင်းချမ်းတာယာချင်းကိုပြုတ်တက်ပြောတတ်သူတွေမပါတဲ့အဖွဲ့အစည်းဟာဓမ္မနဲ့လျော်ညီတဲ့အဖွဲ့အစည်းမဟုတ်ဘူးလို့လည်းတိတကူကပဗုဒ္ဓတက္ကသိုလ်ကြီးများကဦးဆောင်ဆရာတော်တွေရဲ့လက်မှတ်နဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။မန္တလေးမြို့မစွဲရင်တိုက်တဲ့နာယကဆရာတော်တွေကလည်း February 9ရက်နေ့တုန်းကကြေညာချက်ထုတ်ထားပါတယ်။အာဏာသိမ်းတဲ့အပေါ်မှာလုံးဝမနှစ်သက်လက်မခံအာမပေးရှုံချကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်သူလူထုအများဆန္ဒကိုစန့်ကျင်နေတဲ့အာဏာသိမ်းလုပ်ရက်ကိုတရားနည်းလမ်းနဲ့အညီဖြေရှင်းဆောင်ရွက်ဖို့လည်းအထူးတိုက်တွန်းချပါတယ်။တင်ငိအေဂျင့်တာယာဝါပြောတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတခုအမြန်ဆုံးပေါ်ပေါက်လာစေဖို့အလေးနဲ့ဆူတောင်းမြေတာပို့တာကြောင့်မန္တလေးမြို့မစိုးရင်တိုက်တဲ့နာယကဆရာတော်ကြီးတွေကကြေညာချက်ထဲမှာမိန့်ကြားထားပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းပြည်သူတော်တော်များများအလုံးမစင်မဲ Civil Disobedience လှုပ်ရှားမှုတွေလုပ်နေကြပေမဲ့ဆန္ဒပြသူတွေအပေါ်အင်အားသုံးဖြိုခွင်းလို့ထိခိုက်ဒဏ်ရာရသူတွေကိုကုသပေးဖို့အတွက်ရန်ကုန်မြို့ကဆေးဝန်ထမ်းတွေအသစ်ပြင်ထားကြပါတယ်။ကွဲရှထိခိုက်ဒဏ်ရာရသူတွေကိုအရေးပေါ်ကုသပေးဖို့ရန်ကုန်မြို့ရဲကနေရာ၃နေရာမှာစီစဉ်ပြင်ဆင်ထားပါတယ်။ပြစ်ခတ်ဒဏ်ရာရလို့အခြေအနေဆိုးလာခဲ့ရင်တော့အရေးပေါ်ကုသခန်းတွေကိုပြန်လည်ဖွင့်လှစ်မယ်လို့သတိပေါက်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။မြန်မာနိုင်ငံတစ်ဝက်လုံး Civil Disobedience လှုပ်ရှားမှုမှာပါဝင်လို့နေရေးစားရေးအခက်အခဲဖြစ်လာမဲ့ပြည်သူဝန်ထမ်းတွေကိုစောင့်ရှောက်ဖို့ခိုင်မြဲသောလက်များဆိုတဲ့အဖွဲ့ကိုလည်းပြည်ရင်းမှာဖွဲ့စည်းထားပါတယ်။ဒေဦးဆရာတော်ဥတုမင်္ဂလာဦးဆောင်ဖွဲ့ထားတဲ့ခိုင်မြဲသောလက်များအဖွဲ့မှ88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကမန္တလေးသိန်းအစိုးရလင်းလင်းနိုင်ရေးကူညီမှုလုပ်နေတဲ့ဒေါ်မြင့်မြင့်ခင်ဖေခေါ်ရွှေစည်းဝတ်တို့ပါဝင်ကြပါတယ်။အကူအညီတောင်းကျင်သူတွေဒါမှမဟုတ်လှူဒန်းကျင်သူတွေအနေနဲ့သူတို့ကိုဆက်သွယ်နိုင်တယ်လို့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ Facebook စာမျက်နှာမှာဖုန်းနံပါတ်တွေနဲ့ဖော်ပြထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမြန်မာပိုင်းကနေတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တောင်အာဖရိကနိုင်ငံကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေတနင်္ဂနွေနေ့မှာရဆိုင်လိုက်ပါတယ်။ပရိုတင်နိုင်ငံထုတ် AstraZeneca ကာကွယ်ဆေးကတောင်အာဖရိကမှာတွေ့ရတဲ့မျိုးဗီဇဆင်ကဲပြောင်းလာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအပေါ်သိပ်မထိရောက်တာကိုနောက်ဆုံးတွေ့ရှိလိုက်တာကြောင့်အခုလိုရဆိုင်လိုက်တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းတနင်္လာနေ့မှာအစီအစဉ်တက်ကျင်းပခဲ့ပါတယ်။ဂျိုဟန်နက်စ်ဘတ်မြို့ Witwatersrand တက္ကသိုလ်ကဦးဆောင်လှိလာချက်အရဒီကာကွယ်ဆေးကရောဂါသိပ်မပြင်းတဲ့လူငယ်တွေကြား22ရာခိုင်နှုန်းလောက်ပဲအာနိသင်ထိရောက်မှုရှိတယ်လို့ဆိုထားပါတယ်။ ဒီတွေ့ရှိမှုကိုလုပ်ငန်းသူတွေလေ့လာသုံးသပ်နိုင်အောင်ထုတ်ပြန်တာတော့မရှိသေးပါဘူး။ကိုဗစ်ကြောင့်တိတ်ဆုံးသူ 4,000-6,000 ကျော်ရှိနေတဲ့တောင်အာဖရိကနိုင်ငံမှာ AstraZeneca ကာကွယ်ဆေးသန်းနှင့်ချီကိုလာမယ့်ရက်မှာစထုတ်ဖို့ပြင်ဆင်ထားတာပါ။ယောဂါပြင်ထန်တဲ့သူတွေကြားထိကာကွယ်ဆေးထိရောက်မှုရှိမရှိဆိုတာကတော့မလိမ္လာရသေးပါဘူး။ကူးစက်များလာတဲ့တောင်အာဖရိကဗီဇာပြောင်းပို့တွေကိုအမေရိကန်အပါအဝင်နိုင်ငံ32ခုထက်မနည်းမှာတွေ့ရှိနေပါတယ်။ AstraZeneca ကုမ္ပဏီကလည်းဗီဇာပြောင်းပို့အပေါ်တိထက်ပို့ထိရောက်မဲ့ကာကွယ်ဆေးတစ်မျိုးစံသထုတ်လုပ်နေပြီးလာမယ့်အဆောင်အပေါင်းလောက်မှာရနိုင်မယ်လို့မျိုးလင်းကြောင်းသတင်းတွေနေမှာပြောပါရယ်။အီရန်နိုင်ငံကလည်းရာစီဗက်ဆင်းနဲ့ဆီရမ်သုတေသနပူးပေါင်းထုတ်လုပ်ထားတဲ့ကိုဗစ်ကာကွယ်ဆေးကိုလူတွေနဲ့ဒီသတင်းမှတည်းစတင်စံသတော့မယ်လို့စနေနေ့ကပြောပါရယ်။တရုတ်နိုင်ငံကတော့ Sinovac Biotech ကုမ္ပဏီထုတ်ကိုရိုနာဗက်ကာကွယ်ဆေးကိုအတည်ပြုလိုက်ကြောင်းတရုတ်သားဝန်ရှိသူတွေကတင်းငွေနေမှာကြေညာပါတယ်။ American John Hopkins တက္ကသိုလ်စစ်သားအရာကမ္ဘာတဝန်းကိုဗစ်ကူးသူ106တန်းကျော်နဲ့သေဆုံးသူက2.3တန်းကျော်ရှိပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလေ့လာသုံးသပ်သူအဖြစ်နဲ့ American ပြည်ထောင်စုကပြန်ဝင်လာမယ်ဆိုတာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဒီကနေ့တနင်္လာနေ့မှာကြေညာမယ်လို့ခန့်မှန်းရပါတယ်။သမရဟောင်းဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတော့အစ္စရေးနိုင်ငံနဲ့ပတ်သက်လာရင်လူအခွင့်အရေးကောင်စီမှာဖက်လိုက်မှုရှိနေတယ်လို့ပြုပြင်ပြောင်းလဲရေးအတော်များလုပ်ဖို့လိုရဲဆိုပြီး2018ခုနှစ်မှာနှုတ်ထွက်ခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းဟိမဝန္တာတောင်တန်းတွေပေါ်ကပြိုကျလာတဲ့နှင်းတွေအောက်လိုင်ကောင်းတစ်ခုထဲမှာပိတ်မိနေတဲ့လျှက်စစ်တပ်အားပေးလုပ်ငန်းဝန်ထမ်း38ယောက်ကိုအရေးပေါ်အဖွဲ့တွေဒီကနေ့တနင်္လာနေ့မှာကယ်တင်မှုစူးစမ်းနေပါတယ်။နှင်းတောင်ပေါ်ကနေအရေးပြောပြီးတော့စီစဉ်လာတဲ့ရေတွေနဲ့အပြည့်အစီအပိုင်းအစတွေကရေလောင်တမန်တစ်ခုကိုလာရိုက်တာကြောင့်ရေအားလျက်စစ်တပ်အားပေးစေုံတစ်ခုထက်မနည်းလဲတနင်္ဂနွေနေ့အစောပိုင်းကပျက်စီးသွားပါတယ်။လူသေအလောင်း18ခုကိုရှာဖွေနိုင်ခဲ့တယ်လို့ပြောဆိုနေစေလူ165ယောက်သူရဲ့အသက်ဘေးအတွက်တာဝန်ရှိသူတွေဆိုရင်းနေပါတယ်။စစ်ဖက်နဲ့ရဲတပ်ဖွဲ့အပါအဝင်လူပေါင်း2000ကျော်နဲ့အဲ့ဒီတောင်ကြားထဲမှာရှာဖွေကယ်ဆယ်ရေးတွေလုပ်ကိုင်နေတာပါ။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတည်းကထိန်းသိမ်းထားတဲ့ဩစတြေးလျရုပ်သံတည်ရင်ထောက်ကိုအစိုးရကတရားဝင်ဖန်ဆီးလိုက်ပြီလို့ဩစတြေးလျနိုင်ငံခြားရေးဌာနကပြောပါရယ်။တည်ရင်ထောက်ရှန်လီကိုပြီးခဲ့တဲ့တောက်ကြာနေ့ကဖန်ဆီးလိုက်ပြီးနိုင်ငံတော်လူဝတ်ချက်တွေကိုပြည်ပကိုခိုးထုတ်ပေးတယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ကပြောပါရယ်။တရုတ်နိုင်ငံဖွားချန်ဟာအင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်တဲ့ CGTN ရုပ်သံမှာစီးပွားရေးတင်ပြတင်ပြသူပါ CGTN ရုပ်သံဟာတရုတ်အစိုးရပိုင်း CCTV ရဲ့လိုင်းခွဲတစ်ခုလည်းဖြစ်ပါတယ်။တရုတ်နိုင်ငံကနေဩစတြေးလျကိုငယ်ရုံးကပြောင်းရွှေ့လာခဲ့တဲ့ချန်ဟာတရုတ်နိုင်ငံကိုပြန်ပြီးတော့ CCTV ရုပ်သံအတွက်အလုံးလုံးမပေးခင်ဗဏ္ဍာရေးကဏ္ဍမှာလုပ်ကိုင်ခဲ့သူပါ။တင်းထောက်ချန်ဖန်စီခနာရတဲ့အပေါ်ဩစတြေးလျအစိုးရဘက်ကအလွန်စိုးရင်ကြောင့်ဝန်ကြီးဖင်းကပြောပါတယ်။နိုင်ငံတကာအခြေခံစသတ်မှတ်ချက်အတိုင်းဒီအမှုကိုကင်တွယ်ရမှာမြတ်သားစွာလုပ်ကိုင်ဆောင်ရတာနဲ့လူသားဆန်စွာပြုမှုဆက်ဆံတာမျိုးဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံအခြေစိုက်ဩစတြေးလျသတင်းထောက်တစ်ဦးဖြစ်တဲ့ Bill Battle နဲ့ Michael Smith တို့ကတော့ Chang နဲ့ပတ်သက်လို့တရုတ်အစိုးရကခေါ်ယူမေးမြန်းခံရပြီးနောက်မှာပဲပြည်ပကိုထွက်ခွာခဲ့တာပါ။ Direct from Washington The Voice
of America The VOA တင်းလာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့February 8ရက်နေ့ညပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘာကြောင့်အာဏာသိမ်းခဲ့ရသလဲဆိုတာကိုဒီကနေ့ညနိုင်ငံကိုရှင်းလင်းတဲ့မင်းကုံးမှပြောကြားခဲ့ပါတယ်။မဲစည်းင်းမားတာကိုအဓိကထောက်ပြခဲ့ပြီးနောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့ကြိုးစားခဲ့တယ်ဆိုတာကိုလည်းပြောပါတယ်။အပြည့်အစုံကိုတော့အစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့လက်တလောမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြတာဟာဒီကနေ့ဆိုရင်3ရက်ရှိပါပြီ။ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့ရန်ကုန်မြို့မှာကိုယ်တိုင်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်စုစုကတင်ပြပေးပါမယ်ရှင
်။ရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့လမ်းမော်ထွက်ဆန္ဒပြခဲ့ကြတာ၃ရက်မြောက်နေ့မှာတော့နိုင်ငံအနှံ့ငါမျိုးတွေမှာတိမ့်နေချီတဲ့လူတွေလည်းပူးပေါင်းပါဝင်လာကြပါတယ်။ဆန္ဒပြပွဲတွေမှာအရတားပြည်သူတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလုပ်သမားတွေနဲ့ကျောင်းသားလူငယ်တွေလည်းတက်တက်ကြွကြွပါဝင်လာနေကြတာပါ။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတအူးဖြစ်တဲ့ဒဂုံတက္ကသိုလ်ကျောင်းသားကိုဝေလင်းတက်ကတော့ငြင်းညံ့တဲ့လှုပ်ရှားမှုတွေမှာပူးပေါင်းမှုရောက်လာခဲ့တာလို့ပြောပါတယ်။
ကျွန်တော်ဒီရောနားရဲ့ရွက်ချက်ဒီကျွန်တော်ចောင်းသားတွေမှာအနာဂတ်ရှိတယ်လူငယ်တွေမှာအနာဂတ်ရှိတယ်အဲ့ဒီចောင်းသားတွေလူငယ်တွေအနာဂတ်အတွက်ကျွန်တော်တို့ဒီလမ်းမပေါ်ထွက်လာခဲ့တာဒါအဓိကအကြောင်းရင်းဟောအဲ့တော့တော့ရနေ message ကလည်းတခုပဲရှိတယ်ဒီတော့လည်းရောကျွန်တော်ကနားအောင်တိုက်ပါဘယ်လိုပုံစံမျိုးနဲ့ပြည်ပြနားအောင်တိုက်ပါဒီကြောင်အဲ့တော့ကျွန်တော်ကရှင်းတယ်ပြည်သူတွေရောចောင်းသားတွေရောဝန်ထမ်းတွေအကောင့်ပါတယ်ကျွန်တော်တို့ပေါ်လာပြီသားဆေးဘက်တဆိုးပြည်ရဲ့ဘူမတ်ကိုလုပ်ပါပြီးတော့ကျွန်တော်ပြည်သူတွေနဲ့တသားနဲ့နေပါတို့တို့ဒီဒီတော့လည်းရောနားအောင်တိုက်ပါဒီ2021မျိုးဆက်ကဒီအာနာရှင်စနစ်ကနောက်ဆုံးမျိုးဆက်ပဲဖြစ်ကြမယ်တို့တို့တော့မဘူးမှမရှိရအောင်ဒီအာနာရှင်စနစ်ကတော့တို့တို့နောက်ဆုံးခံမယ
်စစ်တပ်ရဲ့အုပ်ချုပ်မှုကိုဆန့်ကျင်တဲ့အနေနဲ့အလုံးမစင်းမဲ့နေကြဘူးငင်းငန်းစွာအာနာဖီဆန်ကြဖို့တိုက်တွန်းမှုတွေထွက်ပေါ်လာနေပြီးနောက်မှာတော့အုပ်ချုပ်မှုရန်နေရာနဲ့ဗန်လုပ်ငန်းအပါအဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်းနေပါတယ်အစိုးရရုံဝန်ထမ်းတွေအများစုနေထိုင်ရနေပြီးတော့ကောင်းစီမှာလည်းလမ်းပေါ်ထွက်ဆန္ဒပြသူတွေရှိနေပြီးဒီကနေ့ဆန္ဒပြပွဲမှာတော့မိသက်ပိုင်းနဲ့ပတ်ပြီးလူစုခွဲတာကနေထိခိုက်ဒဏ်ရာရရှိသူတွေလည်းရှိခဲ့ပါတယ်။နေပြည်တော်ကဆန္ဒပြသူတဦးဖြစ်တဲ့မတ်အီအီဖြိုးကတော့အရက်သားအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းတာကိုလက်မခံနိုင်လို့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တာလို့ပြောပါတယ်။
မတရားသိမ်းပိုက်ထားတဲ့ဒီဆေးအာဏာရှင်ကိုအလိုမရှိဘူးဒီဆေးအာဏာရှင်ကနေပြီးတော့သိမ်းထားတယ်တမတိုင်းနဲ့တကွာကျန်တဲ့အထိမ့်သိမ်းခံရတဲ့လူတွေအားလုံးကိုပြန်ပြီးတော့လွတ်စေချင်တယ်အထိမ့်သိမ်းခံရတဲ့စနစ်အောင်မနေချင်ဘူးကိုကိုကြိုက်တာကိုလွတ်လပ်စွာဖောက်ထုတ်နိုင်မယ်ရှိရမယ်အဲ့လိုမျိုးကနေချင်တယ်ရှင
်မန္တလေးတိုင်းမှာလည်းညဉ့်ညံ့စွာအာဏာဖီဆိုင်ရေးလှုပ်ရှားမှုမှာတက္ကသိုလ်ဆရာဆရာမတွေအများစုပါဝင်လာနေပြီလို့လည်းအထက်မြင်မှပြီးတက္ကသိုလ်ဆရာဆရာမများတမကဥက္ကဋ္ဌလည်းဖြစ်မန္တလေးတက္ကသိုလ်အင်္ဂလိပ်စာဌာနကတွဲဖက်ပါမောက္ခဥတုတကပြောပါတယ်
ဒီနေ့ဟိုရတနာဘုံတက္ကသိုလ်မန္တလေးတက္ကသိုလ်နဲ့ဒီမန္တလေးမြို့ပေါ်မှာရှိတဲ့တက္ကသိုလ်တော်တော်များများကတော့ဆရာဆရာမဝင်တဲ့အားလုံးကအကြောင်းမဲ့သွားကြဘူးဒီ CDM ကိုကျွန်တော်တို့တတိတစားလေးလှုပ်ဆောင်ရနေပါတယ်ခင်ဗျာနောက်ပြန်မှာလည်းကျွန်တော်တို့ဆက်ပြီးတော့ဘာပေါ်တော့ငင်းငန်းစွာလှည့်တယ်ပြီးတော့လှုပ်ဖို့အစီအစဉ်တွေလုပ်နေပါတယ်ခင်ဗျာအရင်တော့ကတော့ကျွန်တော်တို့ကဒါ88တုန်းကလည်းကျွန်တော်တို့ဖြတ်သားခဲ့ပါတော့အထက်က88တုန်းကကျတော့ပုံစံနဲ့မတူအခုကဝန်ထမ်းတို့ကစလိုက်တာလေ CDM လုပ်မယ်ဆိုတော့အဲ့မြန်ကျွန်တော်တို့အချိုးအကွေတစ်ခုဖြစ်သွားပါတော့เนาะပြီးတော့ဝန်ထမ်းတွေကဤပညာခေဆိုဆိုးရိမ်ထိတ်လန့်မှုလည်းမရှိတော့ဘူးအားကြောင့်ကျွန်တော်တို့ဒီဟာကိုလုံးဝအကျွင့်မဲ့အောင်မြင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျ။ဒါကြောင့်ဆိုတော့ပြည်သူအာဏာပြည်သူလက်ထက်ပြန်ရောက်အောင်မယ်
။လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့ဒုတိယနေ့မနေ့တုန်းကလည်းကရင်ပြည်နယ်မြောက်ရီမြို့မှာဆန္ဒပြသူတွေကိုရတက်ဖွဲ့တွေကရာဘာစီနဲ့ပစ်ခတ်ပြီးလူစုခွဲဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအနှံ့ပေါ်ပေါက်နေတဲ့ဆန္ဒပြပွဲတွေအရှိန်ကောင်းလာနေချိန်မှာပဲသွေးထုတ်လှုံ့ဆော်မှုတွေနဲ့စူပူမှုတွေကိုဥတည်မသွားအောင်လဲဆန္ဒပြပွဲမှာဦးဆောင်သူတွေနိုင်ငံရေးကောင်းဆောင်တွေကသတိပေးနေကြတာပါစစ်တပ်ကတော့နိုင်ငံတော်အေဂျင်တာရရေးအများပြည်သူဘေးကင်းရေးနဲ့တရားဥပဒေစိုးမိုးရေးနှောက်ယှက်ဖျက်ဆီးသူတွေကိုအရေးယူမှာဖြစ်ကြောင်းဒီကနေ့ပဲသတိပေးထုတ်ပြန်ခဲ့ပါတယ်ဆန္ဒပြပွဲတွေကြီးထွားလာနေတဲ့တချိန်တည်းမှာပဲနေအိမ်မှာအခြေချုပ်နဲ့ထိမ့်သိမ်းခံထားရတဲ့ကရင်ပြည်နယ်ဝင်ကြီးချုပ်နဲ့စကိုင်းတိုင်းဝင်ကြီးချုပ်တို့ကိုလုံခြုံရေးအာဏာပိုင်တွေကဒီနေ့ပဲနောက်ကျင်ဖမ်းဆီးသွားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကတော့ငြင်းငြိမ်ချမ်းသာတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင
်။မဆူဆူသတင်းပေးပို့ခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံနေမှာနေရအနှံ့ပြန့်နှံ့လာနေတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေတက်တက်ကြွကြွပါဝင်လာတာကိုလည်းတွေ့ရပါတယ်။ဆန္ဒပြလှုပ်ရှားမှုတွေအဓိကပေါ်ပေါက်နေတဲ့ရန်ကုန်မြို့ကအချက်အချာနေရာတချို့ကလူငယ်တွေကတော့အနာဂတ်အတွက်ရည်ရွယ်ပြီးတော့သူတို့ပါဝင်လာတာလို့လည်းပြောပါတယ်။ဆန္ဒပြပွဲတွေဟာလူငယ်တချို့ရဲ့အသံတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာအခုဆိုရင်ရန်ကုန်မန္တလေးနေပြည်တော်လိုမြို့ကြီးတွေသာမကနေရအတော်များများမှပါပေါ်ပေါက်လာနေသလိုဒီလှုပ်ရှားမှုတွေမှာလူငယ်တွေရဲ့အတန်တွေမျှော်မှန်းချက်တွေကိုလည်းပိုကြားလာရပါတယ်။ဆန္ဒပြပွဲကြီးအဓိကဖြစ်ပွားနေတဲ့ရန်ကုန်မြို့ကလှုပ်ရှားမှုတွေမှာပါဝင်နေသူလူငယ်တအုပ်ဖြစ်တဲ့တီဟကိုကိုကတော့အခုချိန်ဟာအနာဂတ်အတွက်ညီညီညွတ်ညွတ်နဲ့ကြိုးပမ်းရမယ့်အချိန်လို့ပြောပါတယ်။
လူငယ်တွေကဟိုလုံနိုင်စွမ်းနေရှိတယ်ခွာရီကောင်းတယ်အဲကြောင့်လူငယ်တွေကပဲဥဆောင်ပြီးတော့ဆက်ဆံရရလို့ရမယ်လို့အဲ့တော့အခုကြီးလိုက်မယ်ဆိုရင်များသောအားဖြင့်လူငယ်တွေရှိနေတာအများကြီးတွေ့ရမှာပါအားကြောင့်လို့လူငယ်တွေအများစုပါဝင်တဲ့လူငယ်ဆန္ဒဖော်ထုတ်ပွဲလို့တော့ပြောလို့ရပါတယ
်နိုဝင်ဘာ၈ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရအသစ်ဖွဲ့စည်းရမယ်အချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုအကြောင်းပြအာဏာသိမ်းခဲ့တဲ့အတွက်လူမှုကြားမှာမကျေနပ်မှုတွေနဲ့အတူအုံကြွမှုတွေပေါ်ပေါက်နေရပါ ရန်ကုန်မြို့ဆန္ဒပြပွဲကကျောင်းသူတဦးကလည်းစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်မဲ့မှာစိုးရိမ်လာကြောင်းပူပေါင်းပါဝင်လာတာလို့ပြောပါဗျာ။ဆရာန
ာရှင်ဆိုရလုံးဝလက်မခံတာပါ။ပြီးတော့လူတွေကို brain wash လုပ်တဲ့ကိစ္စမျိုးအခုလိုမျိုးမနေရတာသတင်းတွေအများကြီးတက်လာတယ်နော်။အဲ့လိုကိစ္စမျိုးကလုံးဝလက်မခံတာ။အဲ့ညီမတို့ရဲ့အနာဂတ်တွေလည်းတက်ကောင်းတာလို့ထင်တယ်ကွာ။ဆိုးဆိုးကလည်းအဆိုးဆိုးဆိုးဆိုးမယ်ဆိုလို့ရှိရင်ပေါ့နော်။အဲ့ဒါကျွန်တော်တို့ဒီအားလုံးဝစန့်ချင်ပါတယ်နော်
။ဆန္ဒပြပွဲတွေမှာလူငယ်တွေရဲ့ပါဝင်မှုတွေကအားကောင်းလာတဲ့အပေါ်မှာလည်းကျင်းနမရလို့လူငယ်လှုပ်ရှားသူကိုရဲတီဟာကပြောပါတယ
်ဒီမှာကျွန်တော်တို့ကိုယ်တော်ရုံးထမ်းမှရမှာလို့ကျွန်တော်တို့ကိုယ်တိုင်ဥပဒေမှာကျွန်တော်တို့အလို့မတော်ဘူးကျွန်တော်တို့အစိုးရဝန်ထမ်းတွေစီဒီအောင်ကျွန်တော်တို့ဝင်းရတဲ့အနေနဲ့ကျွန်တော်တို့ပုတ်ကြီးကဝန်ထမ်းတွေကိုယ်တိုင်ကအလို့မလုပ်တော့ဘဲနဲ့ထွက်လာတာပါအဝင်းရပေးတဲ့သဘောမျိုးပါပဲဒီမှာကျွန်တော်တို့လူငယ်တွေမရှိလို့ရင်ဒီအချိန်မရှိမှာနောက်တစ်ရက်လုံးဝမရှိတော့ဘူးဒီအချိန်မှာမရှိလို့ရင်ကျွန်တော်တို့အသက်လုံးကျွန်းခံရလိမ့်မယ်တကယ
်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံဝန်ထမ်းတွေအပါအဝင်အမှုနည်းနဲ့အာဏာဖီဆောင်မှုဆန္ဒပြကန့်ကွက်ဖို့တိုက်တွန်းမှုတွေနောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲမှာတော့တက်ကြွလှုပ်ရှားသူတွေတာမကအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကဝန်ထမ်းတွေအလုပ်သမားတွေလည်းပါဝင်လာကြပါတယ
်။ကိုစော်ထဲသတင်းပေးပို့ထားတာပါရှင်။သောတာရှင်တို့အခုနာဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒုတိယအကြိမ်အဖြစ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းတို့ကဝန်ကြီးချုပ်တွေကိုအာဏာပိုင်တွေကထိန်းသိမ်းလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့ပုံပေါက်နေတဲ့အချိန်မှာပဲတိုင်းနယ်ပြည်နယ်အစိုးရအကြီးအကဲတွေကိုနောက်တစ်ကြိမ်ထိန်းသိမ်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကပြောပြပေးပါမယ်ရှင်။
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်နဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ကိုဒီကနေ့ပဲအာဏာပိုင်တွေကနောက်တစ်ကြိမ်ခန်းစည်းလိုက်တဲ့အကြောင်းနှိစက်သူတွေကပြောပါရယ်စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေသူတွေကိုအပေးစကားပြောပြီးဒီကနေ့မွန်လွဲပိုင်းမှာပဲကရင်ပြည်နယ်ဝန်ကြီးချုပ်ကိုအကြေကျုပ်ချထားတဲ့နေအိမ်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ဆောင်သွားတယ်လို့လဲကရင်ဗမာတိုင်းရင်းသားရေးရာဝန်ကြီးဟောဦးတေစာထွတ်လိုက်ထွေးက VOA ကိုအတည်ပြုပြောပါရယ
်နှစ်နာရီကဟိုပေါ့အရင်လိုပေါ့အစ်တက်နဲ့ရင်းနဲ့လေချန်ခေါ်ရတော့ခေါ်ရတာတော့ကျွန်တော်တို့ဒီတော့ခက်မှန်ရကြတိုင်းတော့ပြီးခဲ့တဲ့ပထမကြိမ်တော့ခေါ်ရတာတော့ကျွန်တော်တို့ဖန်တောင်ကလေးမှရှိတယ်။မရနှစ်တဲ့ရင်ကိုခွက်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲထင်တာပေါ့။ဘာဖြစ်ကြတာလဲကျွန်တော်တို့ဒီနေ့ဟိုဘာနည်းနည်းတော့ဒီကနေ့လေးလေးအချိန်ကမှပေါ့နော်။ကျွန်တော်တို့ကိုယ်ကိုတောက်ဆောက်ဖို့လမ်းညွှန်တာပေါ့နော်။ဒီကစီစီနဲ့ညီညီညီနဲ့ဆက်နပြဖို့ဖေးဖို့မှလည်းဝင်ကြရဲ့ဟိုဒေါ်နခေလေးရဲ့ boost တင်တာပေါ့။ပို့တင်နဲ့ live လွှဲတာပေါ့။ဟိုဒီဒီအေးစီစီနဲ့ညီညီနဲ့ဆက်နပြဖို့ဒီစီစီနဲ့ကြလည်းမခုခံဖို့ဒီကြားထဲမှာပေါ့နော်။ဟိုကုလူတွေမဟုတ်ပဲနဲ့ဟိုအကျံဖက်ဟိုလူတွေတွေပါလာတယ်ဒီလိုဒီအဲ့လူတွေကိုထင်းနေနေနဲ့ကုလူတွေကထင်းသိမှုအဲ့ဒါကြီးကျွန်တော်တို့လိုက်လွတ်ပြီးတော့ဟိုတော့နှစ်ခေတ်ညမှာကြားတော့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်တော့သုံးသက်တော့
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုလည်းဒီကနေ့မွန်လွဲပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြေကျုံကြခံနေရတဲ့ဝန်ကြီးအင်အားကနေလာရောက်ခေါ်ဆောင်သွားတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်
ဆိုတော့ဝင်းနေရုံဝင်းလာမှထိန်းသိမ်းထားတယ်။အခုနေ့လိုက်တနာရီမှာကတော့နေရာရှိသွားတယ်။ခေါက်သွားတယ်ပေါ့။ခေါက်သွားတယ်။ဒီမှာတို့အထင်ကတော့ဒီဘုံဝါမှာနည်းနည်းကဘုံဝါမှာလူစုဆန္ဒထုတ်ပေါ်လူစုဆန္ဒထုတ်ပေါ်ခွဲရလဲကျင်းပါတယ်။အဲ့ဒီမှာဝင်းကျုပ်ကလည်းဟိုဘောစီစီဝင်နှုတ်ခွန်းဆက်ဆက်ကလိုက်တွေ့နေပေါ့။အဲ့ဒါကြောင့်ကိုချူနေပေါ့ဒီမှာတို့ကတော့
မွန်ပြည်နယ်မှာလေဝန်ကြီးချုပ်ဒေါက်တာအေးဇံအကျေချုပ်ချထားရာအင်ယာကိုလုံခြုံရေးတပ်ဖွဲ့တွေရောက်ရှိလာပြီးတယ်လီဖုန်းတွေကိုတင်ဆက်သွားပေမဲ့အဖမ်းစီးတော့မရှိဘူးလို့နှိစက်သူတဦးက VOA ကိုပြောပါရယ်
။ဟောဆရာမခေါ်ပါဘူး။ဖုန်းနေသိမ်းပါရယ
်။အယက်သားဆိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှံ့ကန့်ကွက်ဆန္ဒပြပွဲတွေအကြီးကျယ်ပေါ်ပေါက်နေချိန်မှာပဲတိုင်းနယ်ပြည်နယ်အဆိုးရအကြီးအကဲတချို့ထပ်မံဖမ်းဆီးခံခဲ့ရတာပါ။စစ်တပ်ကအာဏာသိမ်းချိန်မှာအစိုးရခေါင်းဆောင်တွေအစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တော်များကိုပြန်လွတ်ပေးခဲ့ပြီးနေအကြေချုပ်နဲ့ဆက်လက်ထိန်းသိမ်းထားပါတယ်ရှင်
။မတ်မီခါပြောပြပေးခဲ့တာပါရှင်။စစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့လူရက်ကိုမြန်မာနိုင်ငံနေရာအတော်များများမှာဆန့်ကျင်ဆန္ဒပြနေကြတဲ့အထက်တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာလည်းဒီကနေ့လူပေါင်းထောင်ထောင်ချီပြီးတော့ပါဝင်ခဲ့ပါတယ်။လမ်းမထွဲဆန္ဒပြလှုပ်ရှားမှုတွေမှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။မွန်ပြည်နယ်နဲ့ချင်းပြည်နယ်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်။
စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမွန်ပြည်နယ်နဲ့ချင်းပြည်နယ်ကအဓိကမြို့ကြီးတွေမှာဒီကနေ့ဆက်လက်ပေါ်ပေါက်နေရမှာလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြတာပါမွန်ပြည်နယ်မော်လမြိုင်မြို့မှာတော့ចောင်းသားလူငယ်တွေဥဆောင်ပြီးဒီကနေ့အစောပိုင်းကစဇာနာပြခဲ့ကြတယ်လို့လူငယ်တက်ကြွလှုပ်ရှားသူကိုကြည်စော်လွင်ကပြောပါတယ
်။မနေ့ရှင်းနိုင်ကနေစတယ်လူငယ်တွေဥဆောင်တာပေါ့နော်။ဒီကတော့တက္ကသိုလ်ចောင်းသားချင်းကပြန်ចောင်းသားဆိုပြီးတော့မြို့နဲ့ပေါ့။တို့ကလမ်းကြောင်းတစ်ခုသွားနေတယ်ခုနေတခုတော့မတူအားလုံးပေါင်းက၅000လောက်ရှိနိုင်တယ်။ဒီကတော့အာဏာသိမ်းတာကိုစန့်ကျင်တယ်။ငါဖမ်းဆီးခံနေပြန်လွတ်ပေးဖို့ပေါ့နော်။ဒီကနှစ်ချက်ကအဲ့ဒီဟာပေါ့။ဖဲဆိုတဲ့ဘက်ကတော့မနေ့ကစမယ်။ဘာလို့လဲ။ခရက်ဖော်ထုတ်တဲ့ဟာကတော့အချိန်ညှင်းနေတယ
်။မော်လမြိုင်မြို့ကဆန္ဒပြပွဲတွေဟာညင်ညင်ညံ့ညံ့ရှိနေပြီးအားကောင်းလာနေတယ်လို့လည်းပြောပါရယ်။ဆန္ဒပြပွဲတွေအချိန်ကောင်းလာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေလည်းသုံးမြင့်ချထားတာရှိပေမဲ့တစုံတရာဟန်တားတာမျိုးတော့မရှိဘူးလို့လည်းကိုကြည်စော်လွင်ကပြောပါရယ
်။လုံခြုံရေးတပ်ဖွဲ့တွေကတော့နေရာနှက်ရှိတယ်ဒါပေမဲ့တားဆီးတာတွေပိတ်ပင်တာတွေတော့မရှိသေးဘူး။ဘာနာပိုင်းတွေလည်းတစုံတရာမတွေ့နေသေးဘူး။
မိုးပြင်းတဲ့တွင်မှာတော့ကြိုက်ထူပီလင်းတထုံပေါင်းမော်လမြိုင်အစကြီးတဲ့မြို့နယ်ရှင်းမြို့နယ်တွင်မှာလည်းဆန္ဒပြခဲ့ကြပါတယ်။အလားတူချင်းမြင့်နယ်ကမြို့နယ်လေးခုထက်မနည်းမှာဒီကနေ့မှာဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ချင်းမြင့်နယ်ဆန္ဒပြပွဲတွေမှာလူပေါင်းထောင်ပေါင်းချီပါဝင်ခဲ့ကြောင်းလဲဒေသခံသတင်းဌာနတစ်ခုဖြစ်တဲ့ခွန်နှုံးထုံသတင်းဌာနကအက်ဒီတာဆလိုင်းရောဘတ်ကပြောပါတယ
်။မနေ့ပိုင်းကပဲဒီချင်းမြင့်နယ်တောင်ပိုင်းမတူပီမြို့နယ်မှာလူဦးရေ2000ကျော်လောက်ကနေဒီတမတော်စစ်အာဏာသိမ်းမှုကိုသူတို့စန့်ကျင်ကန့်ကွက်တယ်ဆိုပြီးတော့ဌာနဖော်ထုတ်ခဲ့ကြတယ်။မြင့်တမြို့မှာလည်းဒီနေ့သူလူဦးရေ5000ကျော်လောက်ကနေဌာနဖော်ထုတ်ခဲ့ကြတယ်။ဆန္ဒမျိုးမှာလည်းထောင်နဲ့ချီပြီးတော့ဆန္ဒဖို့ထုတ်တယ်ပြီးတော့အခုဟာခါမှာလည်းတို့ဆန္ဒဖို့ထုတ်နေပြီလို့ကျွန်တော်သိရတယ်ပေါ့နော်ဟိုလက်ရှိချင်းပြည်နယ်ချီနေရတော့
ချင်းပြည်နယ်နဲ့ကလည်းရှိနေတဲ့စကိုင်းတိုင်းကလေးနဲ့သမူးမျိုးတွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်လုံခြုံရေးတပ်ဖွဲ့တွေစောက်ကြည့်နေတဲ့ကြားကကျင်းပခဲ့တဲ့ဒီကနေ့ကလေးမျိုးကဆန္ဒပြပွဲမှာတော့ပါဝင်သူသိင်္ဂနာသိရှိမယ်လို့ခံမှန်းသားကြောင်းလဲဆလိုင်းရောဘတ်ကပြောပါတယ
်စကိုင်းတိုင်းဒီပတ်ဒီကလေးမျိုးမှာပေါ့နော်ဒုတိယမြောက်နေ့ဟိုဆန္ဒဖော်ထုတ်မှုသူတို့မနေ့ပိုင်း9နိုင်ငံကြီးစတင်နေပေါ့နော်ဆိုတော့ဒီနေ့လမ်းပေါ်ထွက်တဲ့ဟိုလူထုအားကတော့ကျွန်တော်ခံမှန်းတော့ဆိုလူဦးရေ300000ကျော်လောက်ရှိတယ်ဆန္ဒဖော်ထုတ်တဲ့သူတွေမိမာဒီရဲတပ်ဖွဲ့ဝင်တွေကားတွေကတောက်လျှောက်လိုက်နေတာပေါ့နော်ဒါပေမဲ့ဆန္ဒဖော်ထုတ်တဲ့တကြောင်မှုလို့ဆိုပြီးတော့ဖြိုခွင်းတာမျိုးတွေဖန်ကားတာမျိုးတွေတော့မတွေ့ရသေးဘူးဗျ
အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မြန်မာနိုင်ငံနေရာတော်များများမှာဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေတာပါဆန္ဒပြသူတွေကတော့စစ်အာဏာသိမ်းမှုအဆုံးသတ်ရေးဖမ်းဆီးထားတဲ့အရသာဆိုရခေါင်းဆောင်တွေကိုပြန်လှုပ်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
တိုင်းဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ချင်းပြည်နယ်မှာပြည်သူတွေငြင်းငြိမ်းချမ်းချမ်းဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲတွေအရှိန်အဟုန်မြင့်လာနေတာကိုကိုနိုင်ကွန်းအင်ကသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံနေရာအတော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေပြန့်နှံ့လာတာနဲ့အတူရခိုင်ပြည်နယ်ကမြို့နယ်တချို့လည်းပါဝင်လာပါတယ်။ရခိုင်ပြည်နယ်မှာပဲအာဏာသိမ်းလိုက်တဲ့စစ်တပ်ကိုထောက်ခံတဲ့လှုပ်ရှားမှုတချို့လည်းရှိနေတာပါ။ရခိုင်ပြည်နယ်ကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးထားပါတယ်ရှင်
။စန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြလှုပ်ရှားမှုတွေမှာရခိုင်ပြည်နယ်တောင်ပိုင်းကကွာတန်တွဲစားတွဲမြို့နယ်တွေကဒေသခံတွေလည်းပူးပေါင်းပါဝင်လာကြတာပါ။တန်ရွှေမျိုးနဲ့မှာဆိုရင်ဒီကနေ့မနက်9နာရီလောက်ကစတင်ပြီးအာနာရှင်စနစ်ကိုအလိုမရှိចောင်းသားတွေဘဝမဖြစ်စီနေစတဲ့ပေါ်စတာတွေကင်ဆောင်ပြီးတော့ထောင်ကနေရှိတဲ့လူတွေဆန္ဒပြခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့မတ်စုရီထွန်းကပြောပါတယ်
။ဟုတ်ပါဘောနော်ဆန္ဒတော့ပြရတာဆက်အာနာရှင်စနစ်ကိုအလိုမရှိလို့ပေါ့နော်။ဆက်အာနာရှင်စနစ်ကအရင်တော့ကလည်းကောင်းခဲ့တာမရှိဘူးပေါ့။ဟိုလူကြီးတွေပြောတော့ဆိုရင်ပေါ့။ပြီးတော့ဟိုဒီလိုမျိုးဆက်အာနာရှင်ကဆက်ပြီးအုပ်ချုပ်သွားမှဆိုရင်ညီမတို့ရဲ့စီးပွားရေးတွေပညာရေးတွေအစားအလုံးကဟိုနောက်ကြသွားမယ်ပေါ့နော်ပြီးတော့တိုးလက်တိုးတက်လက်မရှိတော့ဘူးငင်းနေပေါ့အဲ့ဒီအတွက်ကြောင့်ဆန္ဒရှင်စနစ်ကိုအလိုမရှိတော့ကိုယ်တိုင်းဆန္ဒတော့ပြရတာပါ
ကွာမျိုးနေမှာလေဒေသခံ1000လောက်ကဆန်ကြီးတွေကားတွေနဲ့မျိုးရင်းမှာလစ်လစ်ပြီးဆေးအာနာတင်းမှုကိုစန့်ကျင်တဲ့နေနဲ့ငင်းချင်းချင်းဆန္ဒပြခဲ့ကြကြောင်းမြို့ခံတဦးဖြစ်တဲ့ကိုစိုးမင်းအောင်ကပြောပါတယ
်ဆိုတော့ဟိုပါဂျုံမထွက်နိုင်ဂျုံမတက်နိုင်ဂျုံထွက်ဆိုပြီးတော့ကျွန်တော်ပူစာတွေဂိုင်းတဲ့လူတွေရှိတယ်ပေါ့နော်ဟိုသူကြောသားတွေကတော့ကျွန်တော်တို့တိုင်ပင်ထားတော့လည်းမရှိသေးတဲ့အခါကျတော့ပထမတော့ဟွန်းပြီးတော့ပဲဆန္ဒပါနောက်မှကြေကျော်သားတွေကတော့ဟိုဆေးအာနာရှင်အလိုမရှိဆိုတဲ့ဟာတွေကပါလာပါတယ်ခင်ဗျဆန္ဒပြတာတော့ရှင်းပါတယ်ကျွန်တော်တို့ခုနလိုပေါ့ဒီနိုင်ငံမှာဒီလိုစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့လူတွေအများကြီးဒီလိုရကိုကန့်ကွက်တဲ့ဆုံးရတယ်အဲ့ဒီလိုကြောင့်ဆန္ဒပြတာပါခင်ဗျ
တမ်ဒွန်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နနစ်ကြော်ကြာစီရေးတင်မာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေသလိုတမ်ဒွန်ကိုထောက်ခံအားပေးတဲ့အနေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ် စနေနေ့တုန်းကလည်းစစ်တွေမျိုးမှာလောကနိုင်ငံတော်ဖျားနီလူသုံးစေကျော်လောက်စုဝေးပြီးတပ်မတော်ကိုထောက်ခံတဲ့အနေနဲ့စီတန်းလှည့်လေခဲ့ကြတာပါတောင်ကုန်းမြို့နယ်မှာလည်းစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်သူကိုထောက်ခံကြောင်းလူတစ်ထောင်လောက်စုပြီးဒီကနေ့စောပိုင်းမှာပဲဆန္ဒပြကြပါတယ်ရွေးကောက်ပွဲ တင်လှုပ်ရှားမှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကဆန္ဒပြလှုပ်ရှားမှုတွေအကြောင်းကိုကိုတက်နိုင်သတင်းပေးပို့ထားတာပါ။ဒီလိုနိုင်ငံအနှံ့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အပေါ်မှာအစိုးရနဲ့အပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထောက်ခံလိုက်ပါတယ်။ငြိမ်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုနှောက်ယှက်ဖျက်ဆီးမယ့်အန္တရာယ်တွေကိုသတိထားဖို့လည်းတိုက်တွန်းပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
။အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုးစားလိုက်ကြတာဖြစ်ပါတယ်။ပြည်သူတွေအရသာဝန်ထမ်းတွေတိတ်နဲ့ချီပြီးငြိမ်းချမ်းချမ်းချမ်းဆန္ဒပြတာကိုအပြည့်အမောက်နှောင့်ရှက်မဲ့အန္တရာယ်ကိုလည်းသတိထားကြဖို့ NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ရဲ့အထွေထွေတွင်းမှုဗဒိုစောထာတို့မှုကတိုက်တွန်းထားပါတယ်
။သူအနာသိမ်းလိုက်တဲ့စိတ်ဆာကသူအသက်ရှင်စနစ်ကိုပြန်သွားတာလည်းလို့ကျွန်တော်တို့အဲ့လိုမှတ်ကြည့်ရဲ။အဲ့ဒီကြောင့်ဒီစိတ်ဆာမှာကျွန်တော်တို့ဒီလူရဲ့ဆက်ရှားမှုတွေအကုန်လုံးကိုကျွန်တော်တို့ကခောက်ခံတယ်အဲ့တော့ခုလို့ရှိတာကအခုလိုမျိုးပေါ့နော်အစမဖြစ်တဲ့လေဆန္ဒပြတဲ့စိတ်ဆောက်တွေကိုဒိတ်ချန်းစွာနဲ့ပြင်းပြင်းထန်ထန်ဆက်သွားနိုင်သေးတော့လို့လေနောက်ပြီးတော့လည်းဟိုဒီစိတ်ဆောက်ကိုဆက်လို့ပြည့်စုံလို့လို့တဲ့ပုံစံနဲ့ဟိုခံကြည့်တာမျိုးတွေလည်းရှင်ရနိုင်တာပေါ့နော်ဆိုတော့အဲ့လိုမျိုးဖောက်အောင်ဒီစိတ်ဆောက်ရှင်ရှင်ပို့တော့လို့တာပေါ့နော်
လက်ရှိအခြေအနေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရနဲ့တက်မရော်အကြဖြစ်တဲ့အခက်အခဲမဟုတ်တော့ပဲတနိုင်ငံလုံးရဲ့အကြက်တဲဖြစ်လာတာကြောင့်ပြည်သူတွေရဲ့ဆန္ဒပြမှုကိုတာဝန်ရှိသူတွေကအလေးနဲ့ထားဖို့လိုကြောင်းနဲ့အကြမ်းဖက်နှိမ်နှင်းခြင်းမပြုဘဲငင်းချမ်းစွာဆွေးနွေးဖြေရှင်းဖို့လိုကြောင်းလဲဘရိုစောထာတို့မှကတိုက်တွန်းပါတယ် NCA အပြည့်ရအဖွဲ့တစ်ခုဖြစ်တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌခွန်မြင့်ထွန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုလက်မခံကြောင်းနဲ့ပြည်ထနာကိုဆွေးနွေးဖြေရှင်းဖို့လိုအပ်ကြောင်းပြောပါတယ
်။နိုင်ငံရေးပြည်ထနာကိုမြန်မာလုပ်ပြီးဖြေရှင်းတာကိုကျွန်တော်က NCO လက်မှတ်ရေးဆိုရတဲ့ဥမျိုးသားလက်မှတ်ရေးဖော်ပြပန်းစေဘတ်လောကကျွန်တော်ဆက်နေတောက်ပြထားတာဖြစ်ပါတယ်။အဲတော့မို့ဒီကဒီကကျွန်တော်တို့ဒီလူလူလူနေနေရလို့အားလုံးပဲကျွန်တော်တို့ကြောက်စရာဘာလို့ဝန်သားပေါင်းဆောင်ကရှင်းနေရတော့ဘူး။ပါဝင်ပြီးတော့ဆင်းနေနေကြတော့ကျွန်တော်တို့အံတန်နဲ့သိမခေါင်းနဲ့ဖြစ်ရပါတယ်။ဒါကဒီကိစ္စရဲ့အဆက်ကတော့ဒီမနေ့ပြဿနာကိုတော့နှစ်ဖက်ဆက်ဆက်ရှင်းနေနိုင်ရင်ကျွန်တော်အဓိကတိုက်တွန်းချင်ပါတယ်။
ဆန္ဒပြပွဲတွေနိုင်ငံအနှံ့မှာအရှိန်မြင့်လာချိန်မှာပဲအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ PNLO ဒုဥက္ကဋ္ဌခွန်မြင့်ထွန်းကတော့ငင်းချမ်းတဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲတာတွေမလုပ်ဖို့တိုက်တွန်းထားပါတယ
်။ကျွန်တော်တို့အနေနဲ့ကတော့ဒီအကြမ်းဖက်ဖြိုခွဲမှုတွေကိုကျွန်တော်တို့ကအချိန်မီလုံးကြီးတော့ဝန်ကြီးမှာကျွန်တော်တို့ကိုယ်တိုင်နဲ့ခံစားခဲ့ရတာဖြစ်တဲ့အတွက်ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကတော့ကျွန်တော်တိုင်းပြည်ရဲ့အဲ့အဆိုးဆုံးတော့ဒီလိုမျိုးဖြစ်ပေါ်ပြီးမှဖြစ်ပါတယ်။ဒါကဒီအဖက်ဖြူပွေးမှုတွေကိုတော့အာနာဘင်ပဲပြတာဒီကတော့လောက်ဆိုင်ပြမပြုတ်လို့ငင်းငန်းတော့ဆန္ဒပြတဲ့လူကြီးရဲ့သဘောထားတွေကိုလက်ခံပေးဖို့အဲ့ဒီလူကြီးရဲ့ဆန္ဒသဘောထားများနဲ့ဒီဆောင်ရွက်ပေးဖို့ကတော့ကျွန်တော်တို့ပန်ကြားချက်ပါ
။ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မြေထိုးသေးတဲ့တန်ပလောင်အမျိုးသားလွတ်မြောက်ရေးအဖွဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးတိုက်ကျော်ကတော့စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်အပေါ်အခုလိုမှတ်ချက်ပေးပါတယ်
။ဒီလိုကဒီဒါမူလကလေးကကျွန်တော်ရည်ရည်ချက်ကဒီအာဏာရှင်ပလောင်ဗိုလ်တက်ကအဒီအဖွဲ့စီဖွဲ့လာတာဖြစ်ပါလိမ့်။ဒီလောလောဆယ်ဒီဒီနဲ့ပတ်သက်မှကျွန်တော်တို့ကဒီပုံပုံဒီလေဗမာစီမီဆိုတဲ့ချက်ကမချနိုင်ဘူးဗတ်အွန်လိုင်းမှာလုပ်တော့လေဖုန်းလိုက်တယ်အမကြခဏဖြစ်တော့ခါရတော့အဒီပမာတော့ကျွန်တော်စီဝေးမထိုင်ဘူးဘာလို့ကျွန်တော်ဒီသဘောထားတော့မထုတ်ပြနိုင်ဘူးဖြစ်တယ်
တမ်ရော်ကအာနာသိမ့်ပြီးနောက်ထိုင်းမြန်မာနယ်စပ်အခြေစိုက်အပြည့်ရစာချုပ် NCA လက်မှတ်ထိုးအဖွဲ့ဆယ်ပွဲကစန့်ကျင်ကန့်ကွက်ကြောင်းသဘောထားထုတ်ပြန်တာတွေရှိခဲ့ပြီးကျုပ်မြန်မာနယ်စပ်ဒေသကအင်အားကြီးအဖွဲ့ဖြစ်တဲ့ UWSA အပါအဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ကတော့သဘောထားထုတ်ပြန်တာမရှိသေးပါဘူ
း VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို
smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်ပျနေတဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရဲ့အခြေအနေစစ်တပ်ဘက်ကတုံ့ပြန်လာနိုင်ခြင်းနဲ့ရှေ့အလားအလာစတာတွေကိုမခင်ပြူထွေးနဲ့အက်ဒီတာကိုသားညုံတို့ကဆွေးနွေးတင်ပြထားတာကိုထုတ်လွှင့်ပေးပါမယ်ရှင်
။ဆိုတော့ကိုသားညုံရေကျမတို့အခုသတင်းတွေမှာတွေ့ရသလိုပါပဲဆိုတော့ဒီနေ့ဆိုလို့ရှိရင်ဒါဆန္ဒပြတာ3ရက်မြောက်ဖြစ်လာပြီပေါ့နော်ဆိုတော့ဒီဆန္ဒပြမှုတွေရဲ့ဒီကနေ့အရင်ပြီးခဲ့တဲ့ရက်တွေနဲ့မတူပေါ့နော်ထူးခြားမှုတွေဘာတွေများတွေ့ရသလဲရှင
်။ဟုတ်ကဲ့ဒီကနေ့ပြောမယ်ဆိုရင်တော့ဒီကနေ့ကဆန္ဒသိမ်းတဲ့ရှေ့ရက်မြောက်ပေါ့နော်လမ်းပေါ်ထွက်ပြီးတော့လူလူဆန္ဒပြမှုတတိယနေ့ဖြစ်တယ်အဲ့တော့တနေ့ပြီးတနေ့တော့လှုပ်ရှားမှုတွေကပိုပြီးတော့အားကောင်းလာတယ်ဒီကနေ့ဆိုရင်ဘာတွေထူးခြားလဲဆိုရင်ကျွန်တော်တို့ကျမကြီးဝန်တန်းတွေရောနော်အင်ဂျင်နီယာတွေရောဆရာဆရာမခေါ်တဲ့ပညာရေးဝန်တန်းတွေရောလမ်းမပေါ်တွေထွက်လာတယ်လမ်းမပေါ်တွေထွက်လာပြီးတော့ဟိုဆန္ဒပြကြတယ်အလုံးမစင်မဲ့ဆန္ဒပြကြတယ် CDM movement ပေါ့နော်သူတို့ဒီစူရနဲ့မပူပေါင်းရေးအာဏာဖိဆိုင်ရေးလှုပ်ရှားမှုကပိုအားကောင်းလာတယ်ဒါပေမဲ့ခုနကပြောသလိုကျွန်တော်တို့ general strike အထွေထွေ debate ဖြစ်ပြီလားဆိုတာပြောရတော့ခက်သေးတယ်ဘာဖြစ်လို့လဲဆိုတော့သူဒီ debate ဆိုတာကတော့အစူရရန်ရည်တစ်ခုလုံးရက်နာသွားတဲ့အနေအထားမျိုးပေါ့နော်အဲ့အစင်တော့မရောက်သေးဘူးကျွန်တော်အမြင်ကတော့တန်ဖိုးကတော့ခုနကပြောလို့အလုသမားတွေပါထွက်လာတယ်ဝန်ထမ်းတွေပါထွက်လာတယ်အပြင်ကိုထွက်လာကြတယ်နောက်တစ်ချိန်တည်းမှာပဲလုံခြုံရေးဘက်ကဆိုပြင်ဆင်မှုတွေလုပ်လာတယ်ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်တချို့တကယ်အဓိကနေရာတွေစုလေတော့ပါလို့မှာဆိုရှင်လုံခြုံရေးချထားတယ်ဆန္ဒပြသူတွေဝင်လို့မရအောင်ကန့်တတာမျိုးတွေလုပ်လာတယ်အဲ့ဒါကိုပဲသူတို့ရှောင်ဖယ်သွားပြီးတော့ဆန္ဒပြကြတယ်အဲ့တော့ဆန္ဒပြမှုကလည်းပုံစံပြောင်းလာတာပြီးခဲ့တဲ့နေ့ကလို့စစ်ကြောင်းကြီးရှိစစ်ကြောင်းကြီးနဲ့ထွက်ပြီးအရှိသွားတာမဟုတ်ပဲねရန်ကုန်မြို့ကနေရာအနှံ့အပြားမှာပုံစံမျိုးစုံနဲ့ပြတဲ့သဘောမျိုးဖြစ်လာတယ်ပို့ပြီးတော့လည်းကျေပြန့်လာပါတယ်ဒါအပြင်ရန်ကုန်မန္တလေးအပြင်တကယ်မြို့ရွာတိတိလေးအထိပါစနားပြမှုတွေကတော့ကျေပြန့်သွားတယ်အဲ့တော့ဒီနေရာမှာဒီနေ့ထပ်ပြီးတော့ထူးခြားချက်တစ်ခုပြောမယ်ဆိုရင်တော့တံမြန်လှူရှားမှုပေါ့ဒီတက်မတော်ပညာရေးသတင်းမှပညာရေးကနေပြီးတော့ Facebook ကနေပြီးတော့ထုတ်တယ်နောက်ဒီနိုင်ငံတော်ဒီအတန်လွှင့်ဌာနကနေပြီးတော့ကြီးညာတယ်ဒီကြီးညာချက်ထဲမှာဆိုလို့ရှိရင်လွတ်လပ်စွာစနားပြမှုထုတ်ဖော်ပြောဆိုမှုတွေကိုလက်ခံတယ်ဒါပေမဲ့မတူတဲ့အမြင်သဘောထားတွေရှိတယ်မတူတဲ့အမြင်သဘောထားတွေကိုလည်းလက်ခံရမယ်ဒါတွေကိုချင်းချောက်ဟန်တာတာမလုပ်ရဘူးဆိုတဲ့သဘောမျိုးဖြစ်လာတဲ့အကြောင်းမလို့ဒီတံမြန်လှူရှားမှုကလည်းအားကောင်းလာမယ်နောက်ပိုင်းနောက်ရက်ဒီမှာအားကောင်းလာမယ်အနေအထားမျိုးရှိတယ်ဒီကနေ့မှကိုပဲတံမြန်လှူရှားမှုလုတ်တဲ့လူတွေထွက်လာတယ်သူတို့လက်ငါးချောင်းထောင်ပြီးတော့တံမြန်စနားပြမှုတွေလုပ်ကြတယ်ဒါပေမဲ့နှစ်ဖက်တည်တည်မမာပြဿနာမရှိဘူးငြင်းချမ်းရနဲ့ပြီးသွားတယ်ဆိုတာကောင်းတယ်လို့ပြောရမှာပါနောက်ဒီနေ့ထူးခြားမှုတစ်ခုကတော့ကျွန်တော်တို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်မတော်နဲ့နီးစပ်တယ်လို့ယူဆရတယ်ကျွန်တော်တို့တိရဂူဆရာတော်ကြီးရဲ့ကပဗုဒ္ဓတက်ကသူကနေဆရာတော်တွေကလက်မှတ်ထိုးပြီးတော့စာဆောင်ထုတ်ပါတယ်အဲ့ဒီစာထဲမှာတော့လက်ရှိနိုင်ငံရေးကိစ္စတွေဟာဓမ္မလမ်းကြောင်းကနေပြီးတော့သွေးဖိနေတယ်ဒါကြောင့်မလို့အများပြည်သူစံနာနဲ့မဆန့်ကျင်တဲ့အစိုးရတရားပေါ်လာဖို့လိုတယ်ဆိုပြီးတိုက်တွန်းထားတာတွေ့ရပါတယ်ဒီကြေညာချက်ထဲမှာတော့တက်မတော်ကအာဏာသိမ်းတာတို့ဘာလို့လဲသူတို့ဖော်ပြထားတာမရှိဘူးဒါပေမဲ့ဒီအခြေအနေတွေဖြစ်နေတဲ့အခြေအနေကဓမ္မလမ်းကြောင်းကနေသွေးဖိတယ်ဒီအစိုးရတရားလူလူလက်ခံတဲ့အစိုးရတရားပေါ်ဖို့လူရယ်ဆိုပြီးတော့ထောက်ပြထားတာရှိတယ်အဲဒါသူတို့စိုးရင်ကြောင်းပြောတဲ့သဘောပေါ့နော်တစ်ချိန်တည်းမှာပဲမနေ့ကလည်းဒီမန္တလေးမှာရှိတဲ့စိုးရင်တိုက်စီရတော့တွေကလည်းသူတို့လက်မှတ်ထိုးပြီးတော့ဒီလက်ရှိစစ်အာဏာသိမ်းတော့သူတို့ကတော့ရေးပါတယ်ဒါကိုသူတို့လက်မခံဘူးဒါကိုငြင်းငြင်းရဖြစ်ရှင်းမှုဆိုပြီးတော့တောင်းဆိုတာရှိတယ်ဒါတော့အခုတန်ဃာတော်တွေပါပါလာတယ်သူတို့ကတော့လူကိုယ်တိုင်တော့မပါသေးဘူးသူတို့စိုးရင်ကြောင်းပေါ်ပြတာပေါ့နော်အဲတော့ပါလာတဲ့အချိန်ကြီးထူးခြားမှုတွေရှိလာတယ်လို့ပြောလို့ရပါတယ်ဗျ
ဒီလက်ရှိမှာဒီဆန္ဒပြမှုတွေနှစ်ဖက်ထိတိုက်မဖြစ်အောင်တော့နှစ်ဖက်စလုံးကတော့ထိနေသိမ်းအခြေအနေရှိနေသေးတာတော့ကျမတို့လက်ရှိအခြေအနေထိတော့တွေ့နေရသေးတာပေါ့နော်။ဒါပေမဲ့ဒီဆန္ဒပြတဲ့အချိန်တွေပို့ပြီးတော့မြင့်လာတဲ့နေ့အမြတုံ့ပြန်မှုတွေကတော့ဘလို့ထူးထူးခြားခြားတုံ့ပြန်မှုတွေပြန်ပြီးတော့ဖြစ်လာနိုင်မလဲ။နောက်ဒီအချိန်ကတော့ဘလောက်ထိဆက်သွားနိုင်မယ်လို့ထင်လဲရှင
်။ဟုတ်ကဲ့အဲ့ဒါမှာဒီနေ့တုံ့ပြန်မှုတွေတဲ့မှာကျွန်တော်တို့ကပြောရမယ်ဆိုရင်ညမထွက်အမိန်ပေါ့နော်။ကျွန်တော်တို့အခုဆိုလက်တော်ကျွန်တော်သတင်းကြားထားတာမန္တလေးမုံရွာအဲ့ဘက်ဒီမှာည7နိုင်ရနေမနေ့4နိုင်ဒီညမထွက်ရမေး144ထုတ်ပြန်လိုက်ပြီအဲ့တော့တနင်္ဂနွေလုံးအတိုင်းတာဖြစ်လာပြီလားတော့အခုထိတော့မပြောနိုင်သေးဘူးကျွန်တော်တို့အဲ့တော့ဒါတွေကတစ်ဖက်ကတုံ့ပြန်လာတာပေါ့ဒါအပြင်ကျွန်တော်တို့တက်ကြွလှူရှားတဲ့ခေါင်းဆောင်မှုအပိုင်းကိုဖမ်းဆီးတာတွေလုပ်လာတယ်အခုဆိုအခုဆိုဒီကနေ့ဆိုရင်စကိုင်းတိုင်းဝန်ကြီးချုပ်နဲ့ခင်ဝန်ကြီးချုပ်ကိုဖမ်းသွားတယ်ထို့နည်းလည်းကောင်းပဲတက်ကြွလှူရှားသူတွေရဲ့နေအိမ်တွေကိုညဘက်ဒီမှာအရဟုတ်တွေနဲ့ဝင်ပြီးဖမ်းလာမျိုးတွေကျွန်တော်ကြားနေရတယ်ဒါပေမဲ့သူတို့ကရှောင်တိန်နေတော့လွတ်လာတယ်ပေါ့အဲ့တော့ဒါကစူရဘက်ကတုံ့ပြန်လာတာတစ်ဖက်ကစနားပြမှုတွေကိုဘယ်လိုတုံ့ပြန်မလဲကျွန်တော်ကြည့်တော့နေပြီးတော့မှဆိုရင်ဒီကနေ့ဆိုရင်ဒီရေပိုက်ထိုးပြီးတော့ဟိုလူစုခွဲဖို့ကြိုးစားတာတွေပါဖြစ်တယ်အဲ့တော့ဒါပေမဲ့ အခုတက်ထိထူးခြားတာကရဲရင်အားပဲတုံသေးတယ်စစ်တပ်ကိုထုတ်လာတာမရှိသေးဘူးလူမျိုးမျိုးကိုထုတ်လာတာမရှိဘူးအာဆန္ဒပြလူမျိုးနဲ့ထိတိုက်ဖြစ်လာတာမရှိဘူးအဲ့တော့အနေထားရဆိုရင်တော့ပြစ်မဲ့ခတ်မဲ့အနေထားတော့ကျွန်တော်တို့လက်တလုံးအနေထားမမြင်ရသေးဘူးဒါပေမဲ့ရဲကတော့သူတို့ manual အတိုင်းပဲသူတို့အထီးကျုံနှိမ့်နေတဲ့ထုံးစံတိုင်းပဲရေးပိုက်နဲ့ဖြန်းတာတွေခုနဒုံးနဲ့ရိုက်တာတွေဒါမျိုးတွေလောက်ကောင်းလောက်လာနိုင်တယ်ဒါပေမဲ့အဲ့ဒီနေရာမှာခုနပြောလို့ဆန္ဒပြသူတွေဘက်ကဘလို့တံပြံမလဲဆိုတာလေအရန်ရေးကြည့်ပါရယ်အခုမနေ့ကဆိုလို့ရှိရင်ဆန္ဒပြသူတွေကပိတ်ထားတဲ့နေရာတွေကိုရှောင်ကွင်းပြီးတော့သွားတယ်ထိတ်တိုက်မတွေ့ဘူးပေါ့နော်ထိတ်တိုက်မတွေ့ဘူးဆိုရင်တော့ပြဿနာသိမ်းမရှိဘူးထိတ်တိုက်တွေ့လာမယ်ဆိုရင်တော့ဒါပြဿနာရှိရဲဒါပေမဲ့တခုကကျွန်တော်တို့လေ့လာမိသလောက်ဒီဆန္ဒပြတဲ့အင်အားစုမှာကြည့်လိုက်ရင်လူငယ် generation တွေအများများတယ်ခုနောက်ပိုင်းသူတို့မှာကသူတို့ကြကြသူတို့မှာဟိုဒီ innovative ပေါ့နော်သူတို့ဟိုဒီလှုပ်ရှားမှုကိုဘလုံမျိုးပေါ်ဆောင်မလဲဆိုရယ်စဉ်းစားခုအစ်စ်လေးကျွန်တော်တွေ့နေရတယ်တွေ့နေရတော့စစ်တပ်နဲ့သူတို့ရဲနဲ့ထိတ်တိုက်တွေ့တဲ့အခါမှာသူတို့ဘလုံရင်ဆိုင်မလဲဆိုတာဒါက implant စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါအဲ့တော့လက်တော်တော့မှာတော့ဟိုကြီးကျယ်ထိတ်တိုက်ဖြစ်မှုတွေမရှိသေးဘူးဒါပေမဲ့အာနာဘီနေဘက်ကဒါကိုတုံ့ပြန်မှုအတွက်သူတို့ပြင်ဆင်တဲ့အနေအထားတွေတော့ကျွန်တော်တို့စပြီးတော့မြင်နေရပြီလို့ပြောနိုင်ပါတယ်ဗျာ
ဟုတ်ကဲ့ဆန္ဒပြမှုတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ကျမတို့ဒါတစ်နှစ်ထက်တစ်နှစ်လူအင်အားတော့ပို့ပြီးတော့များလာတယ်ပို့ပြီးအချိန်မြင့်လာတာကိုတွေ့ရတယ်ဆိုတော့ဒီအချိန်တွေကတော့ဘယ်လောက်ထိကျေပြန့်လာနိုင်မယ်ထင်လဲရှင်အဲ
့တော့ပြောမယ်ဆိုရင်တော့ပထမနေ့ကဆန္ဒပြတာလူသမားနဲ့ចောင်းသားနဲ့ထွက်လာတယ်နောက်ဒုတိယနေ့မှာတစ်မျိုးလုံးဒီပါတိတ်နဲ့ချီပြီးတော့ပြလာတယ်အခုတတိယနေ့ဆိုရင်မျိုးတွေအကုန်ပါလာပြီဝင်တန်းတွေပါလာပြီဒါမဲ့ဒီအချိန်တွေကိုဘလို့ carry လုပ်ထိုင်မလဲဘလို့ဆက်သွားနိုင်မလဲဆိုတာ implant စိတ်ဝင်စားဖို့ကောင်းပါတယ်အဲတချို့ကစိုးရင်ကြတယ်88မိတဲ့လူတွေကဒေါက်တာမောင်မောင်အစိုးရလက်ထက်တုန်းကလှုပ်ရှားမှုယူအီကောင်းအောင်လုပ်ခဲ့တဲ့ကာလရှိတယ်အဲလိုအောက်ချွေးစနစ်တွေလည်းပြတ်နေပါပြီတကယ်ပြောရရင်တော့အဲ့တော့အဲ့လိုမျိုးအခြေအနေများဖြစ်သွားမလားဆိုရယ်စိုးရင်မှုရှိတယ်ဒါပေမဲ့ကျွန်တော်တို့စောင့်ကြည့်ရမှာပါနောက်တစ်ခုကအခုထိတော့ဟိုငင်းကြမ်းနဲ့ဖြည့်ရှင်းနှစ်ဖက်လုံးဖြည့်ရှင်းမဲ့ပုံရတယ်ဒီနေ့ထုတ်ပြန်ချက်စစ်တပ်ကထုတ်ပြန်ချက်အရဆိုရင်လည်းသူတို့ဘက်ကငင်းကြမ်းနဲ့ဟိုဒီစနားပြမှုတွေကိုလက်ခံမယ်ဆိုရယ်အတိုင်းတာဖြစ်နေတယ်အဲ့တော့စစ်တပ်နဲ့ဒုံကျွေးင်းနဲ့ထိတ်တိုက်ဖြစ်တာထက်စာလို့ရှိရင်ကျွန်တော်စိုးရင်တာခုနကကောင်တာတံပြန်ဆန္ဒပြမှုတွေနဲ့ထိတ်တိုက်ဖြစ်လာမှာပဲစိုးရင်ရတယ်ဒါကတော့ဆန္ဒပြသူတွေရဲ့ကံတော်မှုပေါ်မှာမူတည်ပါတယ်နောက်တစ်ခုကဆန္ဒပြမှုနဲ့အညီထားပေါ့ဆန္ဒပြတဲ့ခါမှာကျွန်တော်တို့သတိထားမိလို့ဗဟုချက်မရှိဘူးဆိုတော့ကိုယ့်ကိုဗဟုပြုကြဆိုပြီးတော့လှုံ့ဆော်နေတယ်အဲ့တကြောင့်မလဲခုနကျမကြီးဝန်ထမ်းကြီးပညာရေးဝန်ထမ်းကြီးနောက်ဒေတာအလိုက်အားမျိုးတွေကသူကသူအတိအကျသူ့ဗဟုနဲ့သူသွားနေတယ်ဗဟုချက်မရှိဘူးဖြစ်နေတယ်အဲ့ဒါကအာကောင်သလားအာနေသလားဒီအခြေအနေကအဲ့ဒါကကျွန်တော်တို့နောက်ပိုင်းမှာကြည့်ရမယ့်အခြေအနေပေါ့အာကောင်ချက်လည်းဖြစ်နိုင်တယ်လို့အာနေချက်လည်းဖြစ်နိုင်တယ်အဲ့ဒါကျွန်တော်အတော်ကြီးကိုသတိထားရမယ့်ကိစ္စပါနောက်တစ်ဖက်မှာကျွန်တော် CRPH လို့ခေါ်တဲ့လွှတ်တော်ကုစားပြုကော်မတီလှုပ်ရှားမှုအနေနဲ့အချိန်မြင့်လာတယ်ဒီနေ့ထုတ်တဲ့ကြေညာချက်ရဆိုလို့ရှိရင်တို့ဒီအာနာသိမ့်မှုဟာတရားမဝင်ဘူးဒါရာဇဝတ်မှုဖြစ်တယ်ဆိုတော့ထောက်ပြချက်တွေတို့လှုပ်လာတယ်လှုပ်လာတော့ဒါကပြောမယ်ဆိုရင်တော့ဟိုရွက်ကောက်ပွဲရလိုက်ရနိုင်လာတဲ့အဖွဲဖြစ်တဲ့ကြောင့်ဒါ legitimate ဖြစ်တဲ့ body ဖြစ်တာ哦အဲ့တော့ဒီအဖွဲကအလိုပြောလာရဲဆိုရင်ဒီအဖွဲကြီးရဲ့အရှင်ကလည်းဘယ်လောက်ထိတက်လာမလဲတံပိုးမြင့်လာမလဲကျွန်တော်စောင့်ကြည့်ရပဲအနေထားပါဘူ
းအခြေအနေကတော့လက်ရှိကတော့ဒီဆန္ဒပြပွဲတွေဘယ်လောက်ထိကျေပြန့်လာမလဲဒီပေါ်မှာတုံ့ပြန်မှုတွေဘယ်လိုဖြစ်လာမလဲဆိုတော့စောင့်ကြည့်ရပါပ
ါလက်တလုံးမြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မခင်ဖြူထွေးနဲ့ကိုသားညွန့်ဦးတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ခဲ့ရတာပါဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့တွေးဆဆွေးနွေးအပြေရှားရေးကသာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်အတည်းအခြေအနေတွေကိုကြော်လွှားနိုင်မှာဖြစ်တယ်လို့ရှစ်လီလုံးဒီမိုကရေစီရေးလှုပ်ရှားမှုအရေးတော်ပုံခေါင်းဆောင်တဦးဖြစ်တဲ့ကိုမိုးသီးစွန်ကပြောပါတယ်ဒီမိုကရေစီသက်တမ်းနှုန်နေတဲ့မြန်မာနိုင်ငံမှာအမားအယွင်းတချို့ရှိနိုင်ပေမဲ့တရားဥပဒေဘောင်ထဲကပဲဖြည့်ရှင်းသင့်တယ်လို့လည်းသူကထောက်ပြပါတယ်ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကုမ္ပဏီစဉ်မင်္ဂလာပါခင်ဗျာကျွန်တော်တို့ကိုအခုလို့ဖြစ်ကြပြတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ကျွန်တော်ပထမဆုံးစမေးချင်တာကတော့အခုဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်ပြီးတော့လူထုကနေပြီးတော့ဒါနှီးပေါင်းစုံတုံးပြီးတော့တုံ့ပြန်နေတာပေါ့လေဆိုတော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကုမ္ပဏီစဉ်ရဲ့သဘောထားကို
အဲ့တော့စစ်တပ်ကအာဏာသိမ်းတာကိုကျွန်တော်လုံးဝလက်မခံဘူးကန့်ကွက်တယ်ရှုံချတယ်ဟဲ့လားဒေါ်အောင်ဆန်းစုကြည်နဲ့ဟဲ့လားဒီကုနိုင်ငံရေးခေါင်းဆောင်တွေဖန်ချီထားတဲ့လူတွေအမြန်ဆုံးလွတ်ပြေးဖို့ဟုတ်လားကျွန်တော်တိုက်တွန်းခြင်း ਨੇ နောက်တစ်ခုကအခုဟုတ်လားကျွန်တော်တို့လူငယ်တွေလူတုတွေလက်ကြီးရွယ်ဦးတွေဥဆောင်ပြီးတော့တံပုံးတီးနေတဲ့လှူရှားမှုဟုတ်လားနောက်တစ်ခုကအခုဆိုလို့ရှိရင်လူငယ်တွေအကုန်လုံးတစ်ခါတည်းလမ်းမပေါ်တွေကနေထွက်လာကြတယ်ဟုတ်လားကျွန်တော်တို့ဘာဝပေးအန်ဒီရဲ့ကာယောဂယူကမမှုနိုင်မဲနဲ့ထွက်လာကြတယ်လှူရှားနေတဲ့လူငယ်တွေပြည်သူတွေအပေါင်းတွေကျွန်တော်ဒီကနေပြီးတော့အထူးချီးကျူးပုံပြုတယ်နော်ကျွန်တော်တို့လည်းဒီဘဝကိုဖြတ်သန်းခဲ့တယ်အများတို့နဲ့အတူရှိနေစေခြင်းနဲ့အဲ့ဒါအခြေအနေကကျွန်တော်အများနဲ့အတူမရှိနေတဲ့အတွက်စိတ်မကောင်းဖြစ်နေတယ်အဲ့တော့အားလုံးဒါအများဆုံးအောင်မြင်ပါစေလို့လည်းကျွန်တော်ကဆုမောင်းပို့လိုက်တယ်
2020ရွေးကောက်ပွဲမှာလူလူကတော့သူတို့ရဲ့ဆန္ဒကိုပေါ်လိုက်တာမင်းနဲ့ဟိုထုတ်ဖော်ပြသခဲ့တာပေါ့ဒါပေမဲ့လည်းပဲအခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းရတဲ့အထိဘာကြောင့်ဖြစ်သွားတယ်လို့ထင်ပါလဲ
နိုင်ရှင်ပြစရာပေါ့နော်ဟိုဘုရင်ကလည်းအာဏာသိမ်းတဲ့1962မှာတိုင်းပြည်ပြောတော့ပြောခွဲတော့မစဘူးဦးနေဝင်အကြောင်းပြချက်နဲ့အာဏာသိမ်းတယ်ဟောကွာ68မှာတိုင်းပြည်ကဒီလုံးချွတ်ချွတ်ကြွားသွားတယ်ကြွားသွားတဲ့ခါကျတော့လူတွေကမခံနိုင်တော့ဘူးဟလာလွတ်လပ်မှုမရှိတော့ဘူးเนาะတခါဇာဝနီကြက်တဲတွေနဲ့ပဲပေါင်းစုံအားယွန်စီရင်ဆိုင်လာတယ်အဲ့ဒီခါမှာသူတွေ debate ကြီးဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့ဒီလှုပ်ရှားမှုကိုပြန်ပြီးတော့ဟိုနှိမ်နှင်းမယ်ပြန် control လုပ်ဖို့ကြိုးစားတဲ့ခါကျတော့ promise ပေးရတယ် justification ပြန်လုပ်ပြန်တယ်အဲ့တော့အနာသိမ်းတဲ့ခါကျတော့တန်းကြီးရဲ့မငြိမ်မသက်မှုတွေကိုထိမ့်သိမ့်ပါမယ်ဟလာအထွေထွေရွေးကောက်ပွဲကြီးလုပ်ပေးပါမယ်ဆိုကြညာတယ်ခုတစ်ခေါက်တစ်ခါအနာပြန်သိမ်းကြပြန်တယ်ဒါတော့အဓိက justify လုပ်ထားတဲ့အချက်ကျွန်တော်ကြည့်ရတော့ဒီမဲမတမာမှုတွေရှိတယ်ဆိုပြီး justify လုပ်ထားတယ်ဆိုတော့မဲမတမာမှုတွေရှိတယ်ဆိုတာဒီမိုစီနှုတ်နယ်သေးတဲ့နိုင်ငံတွေမှာတော့မဲမတမာမှုတွေကတော့ဒါရှိနိုင်တယ်အဲ့ဒါအဲ့လိုရှိတဲ့အခါမှာတရားဥပဒေနီးလမ်းတွေပဲဖြည့်ရှင်းဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့ဒါကဒီကျွန်တော်တို့အာဏာသိမ်းတဲ့အကြောင်းကလည်းတကယ် deeply အရင်းကအကြောင်းလေးနဲ့ကြည့်မယ်ဆိုရင်တော့အဲ့ဒီကပြတ်နိုင်သွားတယ်ဟလာဒီကြခိုင်ပုံမျိုးပါတီကပြတ်တတ်ရှုံးတယ်အဲ့ဒါလည်းကျွန်တော်တို့ဥကျန်စစ်ဘုတ်ချုပ်ဟောင်းနေနေနဲ့လုံခြုံမှုမရှိတော့ဖီးယာဖြစ်တာပေါ့နော်ပါဝါဘလူးလဲပေါ့ပါဝါချိန်ဝညာမညာတာမျိုးတို့လို့မြင်မယ်နောက်တစ်ချက်ကညတုံတက်တဲ့တခြားတော့ကိုဗစ်ကိစ္စတနာပေါ့ကိုဗစ်ကလည်းဝင်လာတယ်ဝင်လာတော့ကိုဗစ်ကိုကျွန်တော်တို့တတိုင်းပြည်လုံးကရင်ဆိုင်နေရတယ်နောက်ကိုဗစ်ဆီးတွေပေါ်လာတယ်။နောက်ကိုဗစ်ဆီးကဒီနိုင်ရတဲ့ဟလာဒေါအောင်ဆန်းစုကြည်အမျိုးသားလူမျိုးပါတီကအနိုင်ရတဲ့ခေတ်ဒီအစိုးရကကိုဗစ်ဗက်ဆင်းကိုသေး delivery လုပ်ရအောင်။ဆိုတော့အဲ့ဒါကလည်းကျွန်တော်တို့တမ်ဘရောအနေနဲ့တို့ဟလာဒေါအောင်ဆန်းစုကြည်ရဲ့ popularity အတိတ်ကြီးနေတဲ့ဒီကြားထဲမှာ COVID-19 ကိုဟလာဗက်ဆင်းကို delivery လုပ်မယ်ဆိုရင်တော့သူကပြည်သူတွေမှာပို့ပြီးထောက်ခံမှုတွေရမယ်ဒါလည်းဆိုရင်တို့ဆိုရင်နိုင်တယ်နောက်တစ်ချက်ကကျွန်တော်တို့ဟို ICJ ကိစ္စတွေနဲ့ပါမယ်။နောက်တစ်ချက်ကတရုတ်ရဲ့ interest တွေနဲ့ပါမယ်။ဒီလိုပြီးအဲ့တော့အချက်ဒီ၄ချက်ကြောင့်စစ်တပ်အာဏာသိမ်းသွားတယ်လို့ကျွန်တော်မြင်တယ်
။ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုတွားနေတဲ့အချိန်မှာပဲအခုဆိုလို့ရှိရင်ဒီရွေးကောက်ပွဲရလဒ်တွေကိုစစ်တပ်ကအတိမတ်မပြုတော့ဘဲနဲ့ဟိုစစ်အာဏာသိမ်းလိုက်တာပေါ့လေ။ဆိုတော့ဒီအခြေအနေတွေကိုကြော်လွှားနိုင်ဖို့အဖြေတစ်ခုပေးပါဆိုရင်ဘာများဖြစ်မလဲခင်ဗျ။
1990ပြီးရကျွန်တော်တော်ရဲမှာရောက်တယ်လက်နက်ကင်တိုက်ကြတယ်။ရောက်ဗိုလ်ချုပ်များတို့နဲ့ဟာလာကျွန်တော်တို့ဥပရန်ဥခရိုင်ဗရန်ဆိုင်ဗိုလ်ချုပ်များအဲ့ဒါခေါင်းဆောင်တွေနဲ့တွဲပြီးကျွန်တော်တို့ဒီဗီယာတိုက်တယ်ကျွန်တော်တွင်းမှုတောင်းဝန်ယူခဲ့တယ်။ဒီကတော့ကျွန်တော်တို့ကင်ဆွဲခဲ့တဲ့တွေးကြော်တာကဟန်ဆွဲခဲ့တဲ့နိုင်ငံရေးတင်ငါးပြူဟာ၃ဖွင့်ဆိုင်ဆွေးနွေးမှာပမာပြည့်လဲမယ်။စစ်တပ်နဲ့လက်နက်နဲ့အာဏာသိမ်းတာမပြည့်လဲဘူး။နော်မဲနဲ့ဖွဲ့ပြီးတော့အများစုနဲ့တော့မပြည့်လည်ဘူးဦးနှုတ်ဆိုရ1958ကာလကြီးဟလာကျွေးကောက်ပွဲကြီးမှာပြခဲ့ပြီနိုင်ငံရေးကျွန်တော်တို့ဟိုဟာပေါ့နော် commitment ပြောလို့ရတယ်နိုင်ငံရေးအရာကျွန်တော်တို့ဘုံသဘောတူညီချက် nationwide ကျွန်တော်တို့ဟိုဟာ accord တွေလုပ်ဖို့လိုသေးတယ်စစ်တပ်ကလည်းအရင်ကဥဒ္ဒေလ constitution တွေ့တာပြီးတော့ဟေးငါတို့ဒါ game plan ငါတို့ဒီတက်ဝင်လာဒီတက်ဝင်လာလဲဒီနီးနဲ့သွားကြည့်မယ်သွားကြည့်လို့မရလို့ဒီပြဿနာတက်နေပြီလေဒီ formula နဲ့မရအဲ့တော့ကျွန်တော်ကအကြံပေးခြင်းတယ်အဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပါလို့ကျွန်တော်တိုက်တွန်းခြင်းတယ်ဒီကောင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတော့ဘမပြဿနာကိုဖြည့်သူမျက်နှာကိုတောက်တိုက်ပြီးမျက်နှာတောက်ရင်ကျွန်တော်တို့ခင်ဗျားတို့အားလုံးလိုချင်တဲ့အဖြစ်ရမှာပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်ဆက်သွယ်မေးမြန်းထားတာပါရှင်အခုလို့စစ်အာဏာသိမ်းပြီးတော့သတင်းတပတ်အတွင်းမှာပဲမြမစီးပွားရေးအပေါ်မှာတည်တည်တတ်တာရိုက်ခတ်မှုတွေလည်းရှိပါတယ်ဂျပန်ပြည်ဟာထုတ်လုပ်ရေးလုပ်ငန်းကြီးခီရီနာစစ်တပ်အာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ရဲ့မြမစီးပွားရေးဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ကြေညာခဲ့ပါတယ်။ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေမှာအမေရိကန်ရဲ့တန်ခတ်ပေးဆိုမှုကိုစိုးရိမ်နေကြတယ်လို့တာမန်ပြည်သူတွေကြားမှာတော့ကုန်စည်နှုန်းတွေတက်တာကိုလည်းကြုံနေကြရပါတယ်။ဒီတစ်ပတ်သတင်းဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိရင်ထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာစစ်တပ်အာဏာသိမ်းပြီး9ရက်မြောက်နေ့မှာပဲစစ်တပ်ရဲ့ဥပိုင်း limited နဲ့အလုပ်ဆက်မလုပ်တော့ဘူးလို့ဂျပန်ဘီယာထုတ်လုပ်ငန်းကြီးကီရင်ကကြေညာခဲ့ပါတယ်စစ်တပ်ရဲ့လုပ်ရအပေါ်မှာအလွန်စိုးရိမ်ရာကြောင်းကီရင်လုပ်ငန်းကြီးကကြေညာတာပါလက်ရှိအခြေအနေအရဥပိုင်း limited နဲ့
ဖက်ဆက်လုပ်ငန်းကိုရပ်ပစ်ဖို့ကလွယ်လို့တခြားရွေးချယ်စရာမရှိတော့ပါဘူး။ဥပိုင်လီမိတက်ဟာစစ်တပ်ကိုငွေကြေးပံ့ပိုးပေးနေတာပါလို့ကီရန်လုပ်ငန်းကကြေညာချက်မှဖော်ပြခဲ့ပါတယ်။စစ်တပ်ပိုင်းမြန်မာပြည်အနေနဲ့အလုပ်ဆက်မလုပ်တော့ဘူးလို့အခုလိုဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဒီရလက်ထွက်ဖို့တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကကြိုဆိုပါတယ်။ပြည်တွင်းမှာဈေးကွက်ဝေစုအခိုင်အမာရထားတဲ့မြန်မာပြည်အားအတွက်အကျိုးအမြတ်ထိခိုက်နိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစစ်တပ်နဲ့ပတ်သက်တဲ့မြန်မာပြည်အားအပေါ်မှာအခုကရင်ကအဆက်အသွယ်ဖြတ်လိုက်တာဟာဆိုရင်ပြည်ပမှာတည်းမဟုတ်ဘဲပြည်တွင်းမှာပါအကျိုးသက်ရောက်မှုရှိမယ်လို့စီယုံလှုပ်ရှားမှုအဖွဲ့ Justice for Myanmar ကယူဆပါတယ်။ဒါကတော့အာဏာသိမ်းပြီး9ရက်အကြာစစ်တပ်ရဲ့လုပ်ငန်းတစ်ခုအတွက်တည်သာထင်ရှားတဲ့အပြောင်းအလဲဖြစ်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံလုပ်ကိုင်နေရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်တော့အမေရိကန်ဘက်ကမြန်မာအပေါ်တန်းခတ်ပိတ်ဆို့မှုချမှတ်လာလိမ့်မလားဆိုတာကိုစောင့်ကြည့်နေကြပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကဒီလောင်းတန်းမှာဆိုရင်ကျွန်တော်တို့ဆွေးနွေးနေကြတာတော့အခုလည်းဒီ US session လုံးမလုံးတစ်ချက်တော့ကြည့်နေ။အဲ့ကြတော့ကျွန်တော်တို့သေးချေမှုပိုင်းပေါ့။ဒါအရင်တော့ကလည်းဒါဟိုတက်ဖို့ဆိုရတဲ့ထက်မှလည်းကျွန်တော်တို့ကဒီဝေပေးချေတဲ့နေရာမှာUS session ရှိတဲ့ဘက်ကြောင့်မို့ကျွန်တော်ကစင်ကာပူရှိတဲ့ company ရဲ့ဆင့်ခံပြီးတော့ပေးချေ။မာဗီယာနေတခြားနိုင်ငံရောကျွန်တော်ကမာဗီယာရဲ့စင်ကာပူထွက်ပြတယ်စင်ကာပူကဆင့်ခံပြီးတော့တခြားနိုင်ငံတော့ပါတော့နော်။ US ဆိုတော့သူကအမေရိကန်နေဖြတ်ကြတော့ဘန်တော့အမေရိကန်လို့ပါတော့တက်ရတော့တက်တဲ့အခါကျတော့အဲပေးချေမှုဘန်မှာအဲ့တခုပဲကျွန်တော်တို့ဒီကုန်စည်မှုဘန်ကိုထိခိုက်နိုင်တယ်
စစ်တပ်အနာရှင်ဘုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပြီးအရေးယူဒဏ်ခတ်ဖို့လည်းပြောဆိုထားတာပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မဲ့အရေးကိုတာမန်လူမှုတွင်းမှာလည်းစိုးရိမ်ပါတယ်အယောင်းဝယ်သမားကိုဝနာဆိုက
နိုင်ငံတကာပိတ်ဆို့မှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဖြစ်ဖို့လည်းအလားအလာရှိပါတယ်အဲ့ပိုပြီးတော့ပြည်သူလူမှုအနေနဲ့ကိုဗစ်ကာလောက်လည်းကြုံခဲ့တယ်စားဝတ်လေးတွေခက်ခဲဖြစ်ခဲ့တယ်အခုဒီလိုမျိုးအနာသိမ့်လိုက်တဲ့အပေါ်မှာလည်းစီပွားရေးပိတ်ဆို့မှုတွေဖြစ်လာမယ်ဆိုရင်ပြည်သူလူထုတွေကခါတိပိခံမှာပြည်သူလူထုပဲသူတို့စီမှာတော့မိသားစုလည်းတားသိမ်းပြီးသားစားလို့မကုန်ဘူးလို့အခုတော့သိတာလေ
ဆီယနာသိမ်းမှုကိုမျိုးရိုးစင်ဆက်အတွေ့အကြုံရင့်ကြတဲ့မြန်မာပြည်သူတွေကတော့ဆီယနာသိမ်းပြီးဆိုတာနဲ့ဘာမှပြေးပြီးတော့ငွေထုတ်ကြပါတယ်လူထုရဲ့စိုးရိမ်ချက်ကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ်
ဟုတ်ကဲ့ပါဒါပထမဆုံးစပြီးတော့ထိန်းသိမ်းတဲ့အချိန်တရနေ့ကပေါ့နော်ကျွန်တော်အင်တာနက်နဲ့အွန်လိုင်းနေဖြတ်ထားတာပေါ့ဖြတ်ထားတော့ကြောက်မလို့ဘန်နေမှာကျွန်တော်တို့ပတ်စံထိုးလို့မရဘူးနောက်အွန်လိုင်းနဲ့ပြီးချေတဲ့ဟာကတော့ပြီးလို့မရဘူးနော်အဲ့ဒီကဘန်နေအားလုံးပိတ်တယ်ဆိုပြီးမှမြန်မာနိုင်ငံဘန်များသိရချေရန်ရထုတ်ပြန်တာပေါ့နော်ထုတ်ပြန်တယ်ကြောက်လို့ဒုတိယ ATM မှာတန်းစီကြတယ်တော့လည်းပတ်စံထိုးလို့မရဘူးနောက်တချို့ကြတယ်ဒါတခုခုပြန်မှစိုးရိမ်နေတဲ့ကြောက်မလို့အဲတို့ထုံးစံအတိုင်းပေါ့ကျွန်တော်စာနိုင်ရိတ်ကပဲစမ်းစီစာမရုပ်ချက်တော့เนาะဒါတွေဝယ်ကြတယ်เนาะဝယ်ဖို့တော့လိုအပ်တဲ့ပတ်စံပတ်စံထုတ်လို့မရတော့ကျွန်တော်ဒီနေ့မှာတော့စိုးရိမ်နေကြတယ်เนาะဒီနေ့မှာတော့ကျွန်တော်အင်တာနက်တင်ရတယ်ဘန်နေတော့ပြန်ပြီးတယ်ဆိုတော့လည်းလူတွေအများကြီးဝိုင်းထုတ်တဲ့ပဲကြောင့်မို့ဘန်နေမှာလည်းကျွန်တော်ငွေဆက်ကူပေါ့เนาะ cash ဟိုရှားပါမှုဖြစ်တယ်ပြီးတော့အကန့်အသတ်တွေလုံးလိုက်တယ်ပေါ့เนา
ะဒါတွေမကပါဘူးအနာသိမ့်လိုက်တဲ့မနေ့ခင်မှာပဲအခြေခံစားကုန်တွေအပြည့်အလှဝယ်ကြပါတယ်။အယောင်းဝယ်သမားမနှင်းနှင်းရီက
ဆိုတော့အကုန်လုံးတအားဝယ်ကြရတယ်။ဒီရက်အပိုင်းတရက်နှစ်ရက်တော့မှအယောင်းဝယ်တယ်။ပြောစံစည်းရလည်းအခုဒီတပတ်တွေကိုတတ်သွားတယ်။စံစည်းလည်းတတ်သွားတယ်။အဲ့လိုပြောပါအမတို့ကဒိုင်ယာနေပြန်ဝယ်ရတာဆိုတော့လေ
ရန်ကုန်မြို့ခံကိုအောင်နိုင်ကတော့ရှေ့လျှောက်စီးပွားရေးကြက်တဲလာမယ့်အရေးကိုစိုးရိမ်နေပါတယ်။
ဘွားအမှားမရှိရင်ဂုံဘွားမပုတ်နိုင်ဘူးနော်မပုတ်နိုင်အလုတ်ကံကတော်တော်လေးကိုပြဿနာအခုလက်ရှိတော့မှအလုတ်လက်မဲ့ရများနေတော့ဒီစီးပွားရေးကတော်တော်ကြီးကိုတော်တော်ဆွဲတင်ရမှာပေါ့နော်အခုတော့မှတော်တော်များတယ်ပိတ်တဲ့ဆဲရုံနဲ့အများကြီးအဲဒါကြောင့်မလို့အလားလာကတော့တိတ်မမြင်ဘူး
ဒါကတော့မြမစီးပွားရေးအချက်အချာမျိုးလို့ခေါ်ကြတဲ့ရန်ကုန်မြို့သူမြို့သားတွေပါမျိုးတော်နေပြည်တော်ဘက်မှလည်းလူမှုရဲ့စိုးရိမ်မှုကိုလည်းတင်ပြပေးပါမယ်။အယောင်းဝယ်မကောင်းရဲ့စာဝတ်နေရေးအခက်တွေမှာကိုပူပန်နေတဲ့နေပြည်တော်ကအယောင်းဝယ်သမားတဦးကတော့
တီတီငိမ့်ငိမ့်လေးနဲ့ဖြစ်စေချင်တာပေါ့တီတီငိမ့်ငိမ့်လေးနဲ့ဆိုတော့သူကသူမှန်မှန်လေးရအောင်အခုဥစ္စာကြမတီနေတော့ကြတော့ဝယ်တဲ့လူတွေကလည်း
ဟိုကြောက်လို့မလာလာလားမသိအခုကျမတို့လည်းရောင်းရတာဟိုစားဝင်နေကြောင်တာရောင်းနေရလေကြောက်ကြောက်လန့်လန့်ပေါ့ရောင်းရ
နောက်တူကလည်းဒီအခြေအနေကချို့တဲ့သူတွေအတွက်ပို့ပြီးတော့အထိနာစေမယ်လို့ယူဆနေပါတယ
်ခြေကံလူလန်းသားတွေအတွက်ဟာထိခိုက်နိုင်မှုတော့စိတ်နိုင်တဲ့ကစိတ်နိုင်တဲ့ဆိုတာဟိုဟာပေါ့ရောင်းဝယ်ပေါက်ကမှုကလည်းအနေနဲ့ဟိုဟိုဘယ်လိုပြောမလဲအကြက်တဲလေးတွေဖြစ်လာတာပေါ့ဗျာလူတွေလည်းနည်းနည်းအဆင်မပြေမှုတွေများလာတယ်ဟုတ်လားအားကြောင့်မလို့ရောင်းဝယ်မှာတော့အနေနဲ့တော့ထိခိုက်နိုင်တာဒါပေမဲ့အများကြီးတော့မထိခိုက်နိုင်ဘူးပုံမှန်လေးတော့ဟိုရောင်းဝယ်ဖြစ်ပါတယ
်ကိုဗစ် -19 ကမ္ဘာကပ်ဘေးကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းဂုံတုပ်လုပ်ငန်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းခွင်အတော်များများအခက်အခဲကြုံနေရပြီးဖြစ်တဲ့အချိန်မှာစစ်အာဏာသိမ်းတာကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုအပါအဝင်ပြည်တွင်းလုပ်ငန်းတွေရှေ့ရေးအလားအလာအတွက်အခြေအနေကိုစောင့်ကြည့်နေကြရပြီးမရေရာမှုတွေကလည်းပိုများလာနေပါတယ်ရှင်ကျွန်မတင်ပြထိုက်ပ
ါအခုဆက်လက်ပြီးတော့ဒီကနေ့အတွက်သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကဘာကြောင့်အာဏာသိမ်းယူခဲ့တယ်လဲဆိုတာရှင်းလင်းတဲ့မင်းကွန်းဒီကနေ့ညမှာပြောကြားပါရတယ်။နိုင်ငံတော်အခြေအနေရရက်ကိုဖြစ်သူလူထုကိုပြောကြားတဲ့မင်းကွန်းနဲ့မှာမဲစင်းမာရာတွေကိုထောက်ပြပြီးတော့နောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါရတယ်။မလွဲမရှောင်သာလို့အရေးပေါ်ကာလမှာတာဝန်ယူထားရခြင်းဖြစ်တယ်လို့လည်းပြောပါရတယ်။အာဏာသိမ်းယူပြီးတော့ပိုပြီးစည်းကမ်းပြေဝတဲ့ဒီမိုကရေစီစနစ်ပေါ်ဆောင်ရေးကိုလမ်းပြအချက်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါရတယ်။ကိုဗစ်ကာလကြာဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်တွင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတခါပြည်ပရင်းနှီးမြှုပ်နှံသူတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုမရှိဘဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလဲပြောပါရတယ်။ဒီနေ့မြန်မာနိုင်ငံတဝမ်းမှာဖြစ်ခဲ့တဲ့ပြည်သူတွေလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ပြည်သူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်တရားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မေတ္တာရပ်ခံတိုက်တွန်းတယ်လို့သာဘုရားမူကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်နေမှုအပေါ်ကန့်ကွက်တဲ့အနေနဲ့ဒီနေ့နိုင်ငံအနှံ့မှာအစိုးရဝန်ထမ်းတွေပါဝင်တဲ့အထွေထွေသပိတ်မှောက်ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ရန်ကုန်နေပြည်တော်မန္တလေးစကိုင်းမုံရွာတောင်ကြီးပသိမ်တာချီလိပ်စတဲ့မြို့ကြီးတွေနဲ့မွန်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်အေရဝတီတိုင်းတွေကမြို့တွေအပါအဝင်နိုင်ငံတော်ကမြို့တွေမှာဆရာဝန်တွေအင်ဂျင်နီယာတွေရှေ့နေတွေကျောင်းဆရာဆရာမတွေစတဲ့အစိုးရဝန်ထမ်းတွေပါဝင်ဆန္ဒပြခဲ့ကြပါတယ်နေရအနှံ့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာအသက်ကြီးငယ်မရွေးလူတန်းစားအလွှာဆောင်ကပြည်သူတိမ့်ချီပါဝင်ကြပါတယ်။ဒီနေ့ဆန္ဒပြပွဲတော်တော်များများငြင်းငြင်းချမ်းချမ်းရှိပေမဲ့နေပြည်တော်ကဆန္ဒပြပွဲမှာဆန္ဒပြသူတွေကိုရဲကမိသက်ပိုက်နဲ့ဖြိုခွင်းဖို့ကြိုးစားတဲ့အတွက်တချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မန္တလေးမြို့ဆန္ဒပြပွဲမှာတော့တန်ဃာတော်တွေပါပါဝင်ဆန္ဒထုတ်ဖော်ကြပါတယ်။ဆရာနာသိမ့်မှုအပေါ်ပြည်သူတွေအားလုံးငြိမ်းချမ်းတဲ့နည်းနဲ့ကန့်ကွက်နေကြတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းအပြစ်အသည့်အမှတ်ပြုကြောင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာမဲပသမာမှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့တမတော်ခေါင်းဆောင်တချို့အာဏာသိမ်းခဲ့တာဟာလုံးဝမှန်ကန်မှုမရှိဘူးဆိုတာပြည်သူတွေရဲ့စန္ဒထုတ်ဖော်မှုတွေကပြသနေတယ်လို့ NLD ပါတီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်နက်အားကိုအနိုင်ကျင့်ပြီးပြည်ထောင်စုအစိုးရကိုဖျက်သိမ်းဖို့အားထုတ်မှုဟာပြည်မှုဆိုင်ရာဥပဒေအခန်း6ပါပြဋ္ဌာန်းချက်တွေနဲ့ညီဆွနေပြီးပြည်ထောင်စုနိုင်ငံတော်အစိုးရကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်တဲ့လုပ်ရဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။နိုင်ငံအနှံ့ဆန္ဒပြမှုတွေရှိနေချိန်မှာမန္တလေးနဲ့မုံရွာမြို့တွေမှာတော့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။မြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့လက်မှတ်နဲ့ထုတ်ထားတဲ့ညမထွက်ရအမိန့်တွေထဲမှာည၈နာရီကနေမနက်၄နာရီအထိမထွက်ရလို့တားမြစ်ထားပါတယ်။
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48နဲ့လိုင်းလက်မီတာ190ရူကနေဖိုင်းနားဆင်နိုင်ပါတယ်။VOA ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးလေးပြာကင်းကွာကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သစင်အောင်ပါ
This program has come to you from the Voice of America, Washington.